ယနေ့သာသနာတော်နှစ်2560ခုနှစ်ကောဇာတကိ1398ခုနှစ်ဘာကောင်လာဇန်6ရက်2016ခုစစ်လပိုင်း9ရက်အင်္ဂါနေ့ညချမ်းခါကာလမှာစင်ကာပူနိုင်ငံဘုဘဝိပဿနာတရားစင်နဲ့လုပ်ငန်းစဉ်ပြန်ပွားရေးဒီပါအဖွဲ့ခွဲအမှတ်1သစ္စာပါရမီဓမ္မရည်တာမကြည့်မှုပြီးတော့ဆင်းရဲခြင်းပါရတဲ့303ချိန်မြောက်တနေ့တာဝိပဿနာလုပ်ပြီးတရားစခန်းဓမ္မဒါနအထိမ်မှဒီနေ့နောက်ဆုံးနေ့နောက်ဆုံးအချိန်ပေါ့နော်အတော်ရှင်တို့ပေးတတ်ပေါင်းသူတော်ကောင်းတို့ကိုဒီနေ့ဘုရင်တို့ဗတရားဟောမလဲဆိုလို့ရှိရင်ဗာရုပ်ပါဠိတော်များမှလာရှိတဲ့တရားဒေသနာတော်များကိုအခြေခံပြီးတော့စေဤအစွမ်းနဲ့တတိဤအစွမ်းလို့တရားကောင်းခြင်းလေးပြေးပြီးတော့ပေးတဲ့ကောင်းတဲ့ကောင်းတို့ကိုအရင်တော့ဟောပါနော်စေရဲ့အစွမ်းတတိရဲ့အစွမ်းအစွမ်းတတိနှစ်မျိုးမှတ်သားကြည့်ရမယ်ပေါ့စိတ်မှလည်းပဲအလွန်အားကြီးတဲ့စွမ်းရည်တတိရှိတယ်အဲ့လိုပဲတတိမှလည်းပဲအလွန်အားကြီးတဲ့စွမ်းရည်တတိရှိပါအစွမ်းတတိရှိတာလေးကိုအစွမ်းတတိရှိတယ်လို့ပထမနားလည်ဖို့လိုတယ်။ပြီးရင်အဲ့ဒီအစွမ်းတတိရှိတဲ့တရားတွေကိုဘယ်လိုအသုံးချမလဲဆိုတာကိုလည်းနားလည်ရမယ်ပေါ့။စိတ်ရဲ့အစွမ်းဆိုတာကတော့တို့ဟာအလွန်အားကြီးတယ်။စိတ်ရဲ့အစွမ်းနဲ့ပတ်သက်ပြီးတော့ဦးဇင်းတို့သာဂတဝကသံယုတ်ပါဠိတော်မှာသစ္စာဘုရားဟောတော်မူတဲ့ကထာတော်လေးတစ်ခုရှိတယ်။အဲ့ဒီမှာဗာပြောထားလဲဆိုတော့စိတ်တေနနေယတိလောကောစိတ်တေနပရိကတတိစိတ်တတဧကဓမ္မတသဗ္ဗေဝဝတ္တမနကုလို့ခါတာလေးတဝရှိတယ်။ဒီဘက်ကဘာပြောလဲဆိုတော့စိတ်တေနနေယတိလောကောဟောဒီလောကကြီးတစ်ခုလုံးကိုစိတ်ကခေါင်းဆောင်နေတဲ့လောကကြီးတစ်ခုလုံးကိုစိတ်ကခေါင်းဆောင်နေတဲ့စိတ်တတပရိကတတိလောကကြီးတစ်ခုလုံးဟာစိတ်ဆွဲငင်ရာနောက်ကိုလိုက်နေရတယ်တဲ့စိတ်ကခေါင်းဆောင်နေဆိုတာဖြစ်စိတ်ဆွဲရာနောက်ကိုလောကကြီးတစ်ခုလုံးတတ္တဝါတွေအလုံးလိုက်နေရတယ်ဆိုတဲ့စကားလေးကပို့ပြီးတော့နားလည်စီမယ်လို့ထင်စိတ်တတဧကဓမ္မတသဗ္ဗေဝဝတ္တမနကုဝတ္တမနကုဧကဓမ္မတတခုသောတရားလို့ဆိုရဲစိတ်တတစိတ်ရဝတ္တအလိုကိုတပ်ပေဝအလုံးစုံသောဟောဒီလောကကြီးဟာအနှကူလိုက်နေရတယ်တဲ့။နော်စိတ်ရအလိုပဲတတ္တဝါတွေဟာလိုက်နေရတယ်တဲ့။အဲ့မှာစိတ်ရအစွမ်းတတိကိုဒီပါဠိတော်ထဲမှာစိတ်တေနပရိကတတိဆိုတဲ့စကားလုံးထဲမှာအထင်ရှားတွေ့ရတယ်။စိတ်ဆွဲစိတ်ဆွဲရနောက်ကိုတတ္တဝါတွေဟာလိုက်ရတယ်ဆွဲတာမဟုတ်နော်ဆွဲတာစိတ်ဆွဲငင်ရာနောက်ကိုတတ္တဝါတွေဟာနောက်ကနေလိုက်နေရစိတ်ကဘယ်နေရာကိုဆွဲသွားတော့တတ္တဝါတွေကိုသူဆွဲတဲ့နောက်ကိုဒကာဓမ္မတို့အရှင်တို့လိုက်ကြရတာခုဒီနားရောက်လာတယ်ဆိုတာလဲစိတ်ကဆွဲလာလို့ရောက်လာတာဟုတ်လားညိုထဲမှာလဲရွာထဲမှာလဲအသေးသေးရောက်နေကြတဲ့တတ္တဝါတွေအဲ့ဒါသူတို့စိတ်ကသူတို့ကိုအဲ့ဒီနေရာကိုရောက်အောင်ဆွဲသွားလို့သူတို့လည်းအဲ့ဒီနေရာကိုရောက်တာအချိန်တိုင်းအချိန်တိုင်းနေရာတိုင်းနေရာတိုင်းမှာတရားဓမ္မတို့ဦးဇင်းတို့တွေကစိတ်ဆွဲရနောက်ကိုပဲလိုက်နေတာဒါအလွန်ထင်ရှားတဲ့နော်အနေအထားတစ်ခုအဲ့ဒါလိုပဲဦးဇင်းတို့ကြည်ကြည်ပြန်ပြန်စိတ်ဆွဲရနောက်ကိုတတ္တဝါတွေလိုက်ရတယ်ဆိုတာလေးကိုကြည်ကြည်ပြန်ပြန်စဉ်းစားကြည့်ဖို့လိုတယ်အခုအပေလေးပုံမှာရောက်နေကြတဲ့တတ္တဝါတွေသူတို့လည်းပဲစိတ်ဆွဲရနောက်ကိုလိုက်သွားတာလိုက်ချင်လုံးလာကြည့်ရလို့တော့ဟုတ်မှမထင်ပါဒါပေမဲ့သူတို့ကိုဘလို့စိတ်ကဆွဲရသွားလဲအဲ့ဒီအနေအထားအဲ့ဒီအခြေအနေလေးမှာသူတို့ကိုဘယ်လိုစိတ်ကဆွဲသွားလဲသူတို့ရဲ့မကောင်းတဲ့စိတ်ကလည်းသူတို့ကိုအဲ့ဒီရုံညံ့တဲ့နေရာကြီးရောက်အောင်ဆွဲသွားတာ။လက်ကြီးတို့မြမကြီးတို့ကောင်းမွန်တဲ့လောကကိုရောက်နေကြတဲ့တတ္တဝါတွေလည်းပဲစိတ်ဆွဲရနောက်ကိုသူတို့လည်းလိုက်သွားတာ။သူတို့ကိုကြာတော့ဘယ်လိုစိတ်တွေကဆွဲသွားလို့ကောင်းတဲ့စိတ်တွေကဆွဲသွားတာ။အထူးသဖြင့်တေဂာနီးမှာမကောင်းတဲ့စိတ်တွေဆောင်သွားတော့မကောင်းတဲ့စိတ်တွေဆောင်တဲ့နောက်ကိုသွားပြီးတော့ဖြစ်ကြရတာ။ကောင်းတဲ့စိတ်တွေဆောင်သွားတော့လေကောင်းတဲ့စိတ်တွေဆောင်တဲ့နောက်ကိုတတ္တဝါတွေဟာဖြစ်ကြရတာ လောကကြီးတစ်ခုလုံးဟာစိတ်ဆွဲငင်ရနောက်ကိုလိုက်ကြရတယ်ဆိုတဲ့စကားလေးကိုအရာသာရှိရှိတွေးကြည့်စိတ်ရဲ့ဆွမ်းရည်တတ္တိဒါစိတ်ရဲ့ဆွမ်းရည်တတ္တိပဲကိုယ့်ရဲ့ဆွမ်းရည်တတ္တိမဟုတ်ကိုယ့်ရဲ့ဆွမ်းရည်တတ္တိဆိုရင်ကိုယ်သွားကျင်တဲ့နေရာသွားလို့ရမှာဘဝနဲ့ခြားတာလေတန်တရာခရီးဆိုတာကိုတတ်တာထားလိုက်အောင်ဒီဘဝတည်းတောင်တစ်ခါတလေကိုယ်သွားကျင်တဲ့နေရာသွားလို့မရဘူးကိုယ်ရောက်ချင်းတဲ့နေရာကိုရောက်လို့မရစိတ်ဆောင်တဲ့နောက်ကိုပဲလိုက်ကြရအောင်စိတ်ကလည်းပဲအခြေအနေမျိုးမျိုးကိုအကြံစီစဉ်းစားဝေဖန်ပြီးတော့သူကလည်းသူဆွဲခြင်းနဲ့နေရာဆွဲသွားတယ်ဆိုကြပါအဲ့တော့ပြောရင်လာကစိတ်ရဲ့စွမ်းရည်တတိတွေအလွန်တရာမှကြီးမားတယ်ထမြက်တယ်စိတ်တည်နေရတိလောကလောကကြီးကိုစိတ်ကကောင်းဆောင်နေလောကဆိုတဲ့နေရာမှာတတ္တဝါတွေကိုအဓိကတည်နေတာမှာရည်ညွှန်းတာပါပြည်သူတို့အလုံးတရားကြီးဝါပြီးသားပုဂ္ဂိုလ်တွေလို့ဦးဇင်းကယုံကြည်ထားတယ်နော်လောကဆိုတာဘယ်နှမျိုးရှိရော၃မျိုးရှိတယ်တတ္တလောကသင်္ခါရလောကဩဃာတလောကနော်တတ္တလောကဆိုတာတတ္တဝါတွေကိုပြောတာသူဒီပင်နဲ့တတ္တဝါတစ်ခုကိုယ်ဒီပင်နဲ့တတ္တဝါတစ်ခုအလောကတစ်ခုဟုတ်လားသူဒီပင်နဲ့လောကတစ်ခုကိုယ်ဒီပင်နဲ့လောကတစ်ခုဩဃာတလောကဆိုတာတတ္တဝါတွေရဲ့နေထိုင်ရာဌာနကိုဩဃာတလောကလို့ပြောတာအဲ့ဒီတတ္တလောကနဲ့ဩဃာတလောကဆိုတာတကယ်တမ်းကပြည့်ညတ်အမြင်နဲ့နာမည်တက်ပြီးတော့ခေါ်လို့ရအောင်ပြောထားတာတကယ်တကယ်လောကကဘာပဲရှိတာလဲလို့မေးရင်သင်္ခါရလောကပဲရှိဟုတ်လားယုံနာအရှူဝေကိုတတ္တလောကလို့ပြောလိုက်တယ်အဲယုံနာအရှူဝေတို့ရဲ့တရားယုတ်တဘာဝတရားတွေကိုတော့ဩဃာတလောကလို့ပြောလိုက်တာတော့ဒီနေရာမှာဦးဇင်းတို့စိတ်ကလောကကြီးကိုဆောင်းနေဆိုတဲ့နေရာမှာလောက၃ပါးလုံးအကျုံးဝင်မယ်လို့ဥရှင်ကတော့တွေးမိတယ်ပေါ့။နော်စိတ်ရဲ့စွမ်းရည်တတိစိတ်ရဲ့အနေထားပေါ်မှာမူတည်ပြီးတော့တတ္တဝါတွေကလည်းဖြစ်နေရတာ။နော်လောကကြီးကလည်းဖြစ်နေတာ။စိတ်ရဲ့စွမ်းရည်တတိအဲ့ဒီနေရာမှာစိတ်ရဲ့စွမ်းရည်တတိကိုအကျဉ်းမြအားဖြင့်ပိဋကကောင်းတော်တော်နှစ်မျိုးလောက်ခွဲကြပြီးတော့နားလည်ထားတဲ့နေပေါ့။တတ္တဝါတွေကိုဆင်းရဲဖို့အဆင်မပြေဖြစ်ဖို့ချက်မြတဲ့စွမ်းရည်တတိနဲ့ဖန်တီးနေတဲ့မကောင်းတဲ့စိတ်မကောင်းတဲ့စိတ်ဓာတ်သဘာဝယုံညံ့တဲ့စိတ်ဒီဥစုကြီးတစ်ခုရှိတယ်။ဘာပါအုပ်စုညှဉ်းနှွမ်းတဲ့ယုံညံ့တဲ့မကောင်းတဲ့ဓာတ်ပေါ့။ဘာဓာတ်လဲလို့မေးရင်စိတ်ဓာတ်မကောင်းတဲ့စိတ်ဓာတ်။တတ္တဝါတွေအလုံးကိုအရှင်ပြေအောင်ချမ်းသာအောင်ကောင်းမွန်အောင်နောက်ကောင်းတဲ့ဘက်မှာစွမ်းရည်တတိချက်မြတ်စွာဖြင့်ဖန်တီးနေတဲ့ကလျာဏတ္တကလျာဏအုပ်စုကောင်းတဲ့စိတ်မမြင်မြတ်တဲ့စိတ်ဓာတ်တို့ကလည်းတအုပ်စုရှိနေတာနှစ်မျိုးလောက်တော့ပြည့်တယ်လို့ခွင့်ကြရမယ်ပေါ့ဟုတ်လားဘဝမှာအသေးစိတ်ကလေးတွေတွေးကြည့်မကောင်းတဲ့စိတ်တွေကတတ္တဝါတွေကိုဆင်းရဲအောင်အဆင်မပြေအောင်ဖန်တီးတယ်ကောင်းတဲ့စိတ်တွေကတတ္တဝါတွေကိုချမ်းသာအောင်ဆင်ပြေအောင်ဖန်တီးတယ်အဲ့ဒါနဲ့ပတ်သက်ပြီးတော့ဦးဇင်းတို့မြတ်စွာဘုရားကဓမ္မဗလာပါဠိတော်မှာမှတ်တမ်းတင်ထားတဲ့ကာထာလေးနှစ်ပုဒ်ကိုဦးဇင်းကပြောခြင်းလား။အလွန်မှစိတ်နဲ့ပတ်သက်ပြီးတော့စဉ်းစားရကောင်းတဲ့ဒေသနာလေးနှစ်ခုပေါ့နော်။မကောင်းတဲ့နေရာမှာစွန့်ရည်တတိထက်မြက်ပုံနဲ့ပတ်သက်ပြီးတော့မြတ်စွာဘုရားဘယ်လိုဟောထားလဲဆိုတော့ဒီသောတိတံယန္တံကိရိတာဝေဒီဝါပါဏဝေဒီနာမိစ္ဆာပဏိဟိတံစိတ်တံပါပိယောနံတတောကရေတဲ့။အဓိပ္ပာယ်ကဘာပြောလို့ဆိုတော့အချင်းချင်းမုန်းနေကြတဲ့ရံသူတွေလူရိုးတခိုးတွေတယောက်ကိုတယောက်အလွန်မုန်းသည်ဆက်ဆုပ်နေတဲ့ရံသူတွေအရံသူဖြစ်ုံနဲ့မကဘူးမုန်းနေသေးတယ်တချို့ကရံသူတာဖြစ်တာမမုန်းဘူးတချို့ကမုန်းတာမုန်းတာရံသူမဟုတ်ဘူးအခုကရံသူလည်းဖြစ်တယ်မုန်းလည်းမုန်းတယ်အဲ့လိုမုန်းသည်နေတဲ့ရံသူတွေအချင်းချင်းတွေ့ပြီဆိုရင်ဘာလို့မလို့စိတ်ရှိလက်ရှိတယောက်တယောက်ကိုဒုက္ခပေးကြမှာပေါ့တညာတဲ့သဘောမရှိဘူးထောက်ထားတဲ့သဘောမရှိဘူးခုမှအစွမ်းရှိရင်ရှိသလောက်တယောက်ကိုတယောက်အလုပ်ကြမှာတော့ဒုက္ခပေးတာဒါကဥမာပြောတာပါမြတ်စွာဘုရားအဲ့လိုမုန်းလေးနေကြတဲ့ရံသူတွေချင်းချင်းတယောက်ကိုတယောက်ဒုက္ခပေးတယ်လို့အဲ့ဒီမုန်းလေးနေတဲ့ရံသူချင်းချင်းတယောက်ကိုတယောက်ဒုက္ခပေးတာထက်မိစ္ဆာပဏိတိတံစိတ်တပပိယောနံတတော်ကလေးယုံညံ့နဲ့မာရင်းစွာဆောက်တည်ထားတဲ့မကောင်းတဲ့စိတ်သက်တွေကတတဝါကိုပို့ပြီးတော့ဒုက္ခပေးနိုင်တယ်တဲ့။ဟောကံငယ်ငယ်လေးကစဒီကထာလေးကိုတွေ့ဘူးတဲ့ပေါ့ တွေ့လိုက်တဲ့ကစားလည်းပဲအလွန်သဘောကျတယ်။ခုချိန်ကြည့်လည်းပဲသဘောကျနေတဲ့အနေအထားကကြားမသွားဘူးတခါလေးပိုးတောင်တက်လာသေးတယ်။ဟုတ်လား။မုန်းနေတဲ့ရန်သူချင်းချင်းနှိမ့်ဆက်တာတဲ့ရုံညံတဲ့စိတ်ကတတ္တဝါကိုပူပြီးတော့နှိမ့်ဆက်နိုင်နေရဆိုတာလေ။ဒါတခါတော့ဒီနေ့ရဲ့ဘဝမှာကြောက်စရာကောင်းဆုံးရန်သူဟာဘာလဲလို့မေးရင်ကိုယ့်ရဲ့မကောင်းတဲ့စိတ်ပဲ။ဇူကမှကိုယ့်ကိုတိတိယောက်ယောက်ကြီးနှိမ့်ဆက်နိုင်တာမဟုတ်ဘူးတကယ်တကယ်ကကိုယ်ရမကောင်းတဲ့စိတ်ကပဲကိုယ်ကိုဆင်းရဲစေတာကိုယ်တော်စေတာဟောတရားဟောကပြောလို့ဆင်းရဲတယ်ဆိုတဲ့နေရာမှာတောင်မှကိုယ်စိတ်ကသူပြောတဲ့ပြောခြင်းတည်းဟူသောအကြောင်းကြောင့်စိတ်ကိုညှဉ်းနှောင်းအောင်နော်စိတ်ကိုအစဉ်အတန်နှိမ့်မသွားအောင်မတင်းတင်းနိုင်ပဲဆိုရင်ဆင်းရဲစရာကြောင်းမရှိဘူးစိတ်ကိုယ်သာကိုယ်ကကောင်းတဲ့အရေးအတွေ့ကြမသွားအောင်ထိန်းနိုင်ပဲဆိုရင်ဆင်းရဲစရာကြောင်းမရှိဘူးနော်စဉ်းစားကြည့်စဉ်းစားကြည့်ဒါကတွေးမိတာလေးကိုပြောတာပါအဲ့တော့ခြေခြေပြန့်ပြန့်ပေါ်လေမကောင်းတဲ့စိတ်တွေဆိုတာကခုလုံးလုံးစဲဖြစ်စဲမှလည်းပဲပူလောင်စီတယ်ပင်ပန်းစီတယ်အဲ့ဒီမကောင်းတဲ့စိတ်တွေကိုခြေခံပြီးတော့လှုပ်လေသည်မြတ်ပြောလေသည်မြတ်တွေးလေသည်မြတ်ဒါတွေကလည်းမကောင်းတာတွေပဲဖြစ်တဲ့အတွက်ကြောင့်ဒီဘဝမှာကိုပဲအဲ့ဒီကံတရားတွေကဆင်းရဲတဲ့မကောင်းအကျိုးတွေကိုပေးတတ်တယ်ပြီးရင်လည်းပဲဘဝတန်လျာတဲ့ရှောင်းအဲ့ဒီမကောင်းတဲ့ကံမကောင်းတဲ့စိတ်တွေကိုအခြေခံပြီးတော့လှုပ်လိုက်တဲ့မကောင်းတဲ့အလုပ်တွေကဒုက္ခပေးဦးမှာပဲဘုရင်တို့အကုသိုလ်ကံပဲဖြစ်ဖြစ်ကုသိုလ်ကံပဲဖြစ်ဖြစ်မဖြစ်ပြီဆိုလို့ရှိရင်ပေတတို့အလုံးကြားဥပါတယ်ဇော9ခြင်းဇောတယ်ဆိုတာဟုတ်လားအကုသိုလ်ပဲဖြစ်ဖြစ်ကုသိုလ်ပဲဖြစ်ဖြစ်အဲ့ဒီဇော9ခြင်းမှာပထမဇောတိဒီဘဝမှာအကျိုးပေးမိတ်ကနော်ဇော9ခြင်းတွေကပထမဇောတိဒီဘဝမှာအကျိုးပေးမှာကောင်းတာပဲဖြစ်ဖြစ်ဆိုးတာပဲဖြစ်ဖြစ်နော်ယုံညံ့တဲ့စေတနာဇောကအဲ့ဒါဒီဘဝဒုက္ခရောက်အောင်နှိမ့်ဆက်လိုက်တယ်။နောက်ဆုံးတတ္တမဇောကတော့ဒုတိယဘဝမှာအကျိုးပေးမယ်တဲ့ဥပပိစ္ဆဝရဏိယကံလို့စာတော့သုံးတာပေါ့နော်။ပထမဇောကတော့ဒိဋ္ဌာဓမ္မဝရဏိယက။နောက်အလဲဇော၅ချက်ဆိုတာကတော့တတိယဘဝကနေနိဗ္ဗာန်မရမချင်းအကျိုးပေးမယ်တဲ့။ဇော9ခြင်းမှာအဲ့ဒါလိုခွဲတန်းလေးချပြီးတော့မြတ်စွာဘုရားရဲ့ကျေးဇူးတော်ကြောင့်တရားမလို့ရှင်တို့နားလည်ခွင့်ရအောင်။ပထမဇောကဒီဘဝကိုကိုယ်မှစီမံလိုက်မယ်အကောင်ဆိုးမျိုးမျိုးဟုတ်လားတတမဇောကဒုတိယဘဝမှာကိုယ်ကိုစီမံလိုက်မယ်နောက်အလေဇောငါးချက်ကတတိယဘဝနဲ့နိဗ္ဗာန်မရခြင်းလိုက်ပြီးတော့စီမံပါကိုယ်ကိုစီမံမဲ့အရာကိုကိုယ်ကိုယ်တိုင်ပဲဖန်သေးတာဟုတ်လားဒါကြောင့်ကိုယ်ကိုအရှင်းရဲအောင်အနှိမ့်ဆက်နိုင်ဆုံးအရာဒီဘာလဲလို့မေးရင်ကိုယ်ရဲ့မကောင်းတဲ့စိတ်စေရအစွမ်းဝန်နားလေတဲ့နေရာမှာအဲ့လိုမျိုးချက်ချင်းပြီးတော့တွေးရနော်။ဒါမကောင်းတဲ့ဘက်မှာစေရစွမ်းရည်တတိ။နောက်ကောင်းတဲ့ဘက်မှာစေရစွမ်းရည်တတိကိုကြာတော့ဘယ်လိုပြောထားလို့အဲ့ဒီကာထာလေးနဲ့ရှင်းနောက်ဆက်ပြီးတော့မှတ်တမ်းတင်ထားဓမ္မပဒပါဠိတော်ထဲမှာနာတ္တမာတ္တပိတာကိတာအင်ဂျေဝါပိစ္ဆညာတကသမ္မာပဏိဟိတံစိတ်တံတေယသောဏံတတောကရိတဲ့။ဒီနေရာမှာပြောလဲဆိုတော့ကိုယ်ပေါ်မှာအလွန်ချစ်ခင်နဲ့နှစ်သက်တဲ့မျက်နှိုးကြတဲ့အမေတွေအဖေတွေညီတွေအကိုတွေမောင်တွေနှမတွေရှင်မျိုးတွေသားချင်းတွေတခြားချစ်ကောင်းဝင်ရတဲ့ချစ်ရတဲ့ခင်ရတဲ့ပုံကိုယ်တွေဘဝတိုင်းဘဝတိုင်းမှာလူတိုင်းလူတိုင်းမှာကိုယ်တိုင်းတန်တဲ့ကိုတော့ရှိမထားဘူးလားရှိရနော်အဲ့ဒီချစ်ခင်ရတဲ့ကိုယ်ကိုမျက်နှိုးကြတဲ့တန်ဖိုးထားရတဲ့ရှင်မျိုးသားချင်းချစ်ကောင်းဝင်ရတဲ့မိတ်ဆွေတွေအလုံးနောက်ဆုံးမိတွေဖတွေအမေတွေဖေတွေနော်အဲ့ဒီလိုပုံကိုယ်တွေကမပေးနိုင်တဲ့ချမ်းသာဒုက္ခမျိုးကိုကိုယ့်ရဲ့ကောင်းမြတ်တဲ့စိတ်ကလေးကပေးနိုင်နေတယ်တဲ့။နော်ဘလောက်မြတ်စွာဘုရားဒေသနာကိုအားပါအောင်ဟောတော်မူတဲ့တည်းဆိုတာစဉ်းစားကြည့်အောင်။ကောင်းတဲ့စိတ်ကတတ္တဝါကိုချမ်းသာစေတယ်လို့ဒီလောက်လေးပြောလိုက်ရင်ဒီထက်မှအများကြီးထိမှာမဟုတ်ဘူးပေါ့နော်။နော်အလွန်ချစ်တဲ့မိခင်ဖခင်တွေကတော့မပေးနိုင်တဲ့ချမ်းသာမျိုးကိုကိုယ့်ရဲ့ကောင်းတဲ့စိတ်ကလေးကပေးနိုင်။သူ့ဝယ်ပုံပြီးတော့အားကိုးရမှာ။အားကိုးရရှိအောင်လည်းကောင်းတဲ့စိတ်ကလေးတွေဖြစ်အောင်မွေးစားရမှာ။ဟုတ်တယ်မလား။စိတ်မှာစွန့်ရည်တတိထက်တယ်ဆိုတာအဲ့ဒါကိုနားလည်ရမယ်။ဆိုတဲ့ဘက်မှာလည်းသူကအလွန်ကိုထက်မြက်တယ်ဟော။ကောင်းတဲ့ဘက်လှည့်ပေးနိုင်တယ်ရှင်လည်းသူကအလွန်ကိုထက်မြက်တယ်ဟော။သူ့ကိုထိန်းနိုင်ဖို့ပဲကိုကအရေးကြီးတာ။နော်စိတ်ရဲ့အစွမ်းသတိရဲ့အစွမ်းတို့တရားကောင်းစီတွေတတ်တာနော်။ဘာစိတ်ရဲ့ဆွမ်းကိုပြောနေတာဟုတ်လားမကောင်းတဲ့ဘက်မှာလည်းပဲမုန်းနေကြတဲ့ရန်သူချင်းချင်းနှိမ့်ဆက်တာတဲ့မ အကောင်းတဲ့စိတ်ကကိုယ်ကိုပို့ပြီးတော့နှိမ့်ဆက်နိုင်။ကောင်းတဲ့ဘက်မှာလည်းပဲချစ်လာတဲ့ခင်လာတဲ့မိဘတွေကတော့မပေးနိုင်နဲ့။ချမ်းသာဒုက္ခမျိုးကိုကိုယ့်ရဲ့ကောင်းတဲ့စိတ်ကပေးနိုင်တယ်လို့ဒီလိုမျိုးဆိုဆရာဟောတာ။ဟုတ်လား။အဲ့တော့ဦးဇင်းတို့ပေးတဲ့ဘောင်းတော်ကောင်းတို့ပစ္စုပန်တန်တရားနှစ်ဖြာသောဒုက္ခကိုဖြစ်စေတဲ့မကောင်းတဲ့စိတ်။ပစ္စုပန်တန်တရားနှစ်ဖြာသောချမ်းသာကိုဖြစ်စေတဲ့ကောင်းမြတ်တဲ့စိတ်။နော်ဒီကောင်းတဲ့စိတ်မကောင်းတဲ့စိတ်တွေကိုသူတို့ရဲ့စွန့်ဤတတိတွေကိုနားလေပြီးတော့သူတို့ကိုထိန်းချုပ်နိုင်ဖို့ကြိုးစားရမယ်။သူတို့ကောင်းတဲ့ဘက်မှာမစွန့်ဤတတိဆင်းပြတဲ့ကောင်းတဲ့စိတ်တွေဖြစ်အောင်အားထုတ်ရမယ်ပေါ့။ဒီနေ့မှာဦးဇင်းတို့မကောင်းတဲ့စိတ်တွေအဖြစ်နေပြီးတော့ကောင်းတဲ့စိတ်တွေအဖြစ်များအောင်မကောင်းတဲ့စိတ်တွေဝင်ပြီးတော့ကိုယ့်ကိုမနှိမ့်ချနိုင်အောင်ကောင်းတဲ့စိတ်တွေကိုယ်တန်တာမှာတဘာဘာဖြစ်ပွားစေအောင်ကိုယ်ဘယ်ဘုံမင်းကြိုးစားအထုတ်ကြမလဲဆိုတဲ့အပိုင်းကိုတော့အဲ့ဒါဦးဇင်းတို့တတိယအစွမ်းဆိုတာမှဆက်ပြီးတော့ပြောပါ။ဟောစိတ်ရဲ့အစွမ်းကတော့ဒါပြောပြီးသွားပြီ။တတိယအစွမ်းကိုဆက်ပြီးတော့ပြောပါ။တတိယအစွမ်းကနောက်အတူချုပ်ကတော့မကောင်းတဲ့စိတ်တွေကိုတဖြည်းဖြည်းနေပါသွားစီပြီးတော့ကောင်းတဲ့စိတ်တွေတဖြည်းဖြည်းနဲ့ဖြစ်ပွားလာစီလိမ့်မယ်ဆိုတာကိုပြောချင်တာ။ဒါပေမဲ့တကယ်တတိယအစွမ်းကအဲ့ဒါတော့မခါဘူး။အတ္တရိယဆိုင်တတိယအလွန်တရာမှကြီးလဲကြီးမားတယ်များလဲများပြားတယ်ဒါပေမဲ့အခုဒီနေရာမှာပြောရင်တော့စိတ်ရဲ့အစွမ်းနဲ့ရှင်းပြီးတော့ပြောမှဆိုတော့စွမ်းလာပါလေဆိုတဲ့ထိုစိတ်ကိုပဲထိန်းနိုင်အောင်သိမ်းနိုင်အောင်နော်သူကပဲမလုပ်သွားမှာတော့ချုပ်ပိုင်သွားလိမ့်မယ်နောက်တတိယကိုပဲစိတ်ကိုထိန်းသိမ်းဖို့သူအကြရမှာနော်ဒကာမတို့ဦးကြီးတို့တွေကအစွမ်းထက်တဲ့စိတ်ကလေးကိုအောင်းအောင်လုပ်ပေးပါလို့သူ့အမှာတတိယအာမတတိယအာမတတိယလုတ်ပေးမှာဟုတ်လားအခုတရားအထုတ်တယ်ဆိုတာအဲ့ဒါစိတ်ကလေးကိုတတိယတစ်ချက်ကိုအလဲရတဲ့သဘောပဲတနည်းအားဖြင့်လည်းပဲတတိယကိုအဖြစ်ဖြစ်အောင်လုတ်ပြီးတော့ကျုပ်စီကိုခင်ဗျားထိမ့်ပေးပါအောင်ဆိုတဲ့သဘောမျိုးပေါ့ဒါကပုံပုံအောင်ပြောတာနော်ဟုတ်လားဟင်းအဲ့တော့ဦးဇင်းတို့ဒေသပေါင်းတော်ကောင်တို့ဒီနေရာမှာဦးဇင်းတို့ကဒေသနာလေးတွေနဲ့ညှိပြီးတော့ပြောခြင်းတာဘာဖြစ်လို့ဒေသနာလေးတွေပါဠိလေးတွေထည့်ရအောင်ဆိုတော့အော်ဘုန်းကြီးကသူတင်ရမြညာလေးရှောက်ပြီးတော့ပြောနေတာမဟုတ်ဘူးဟဲ့။ယက်စွာဘုရားဟောပြတာကိုတရှင်ပြောပြနေတာဟဲ့ဆိုတဲ့ယုံကြည်မှုထက်သန်အောင်လို့တကယ်လည်းဟုတ်တယ်လေဒါဘုဘုန်းတို့ညံစွန်းနဲ့ပြောတာတော့တလုံးမှန်ပါ။ဒါလေးဦးဇင်းကအောင်းမိတယ်။ဟောဟိုတုန်းကဥပမာပါ။ကက်ဆက်ကြီးတလုံးဆိုရင်ထဲတဲ့ကွေထွက်လာထဲတဲ့ကွေထဲထားတဲ့အတိုင်းကွေလည်းရှိတဲ့အတန်းထွက်လာတာပဲလေ။ဟုတ်တယ်မဟုတ်လား။ကက်ဆက်ကြီးကဘလို့ထွက်မယ်ညာလို့ထွက်မယ်လို့သူကဝေဘာနာပိုင်းခြားတာသူ့ရဲ့စွန်းတကယ်တော့သူကတော့အတန်ထွက်အောင်လုပ်လိုက်တာအတော့ဦးဇင်းတို့ကတော့အတန်ထွက်အောင်လုပ်တာလောက်ပဲရှိတာ။အဲဒီထဲမှာဒါမြတ်စွာဘုရားဟောထားတဲ့ဒေသနာကိုထည့်လိုက်တော့အဲ့ဒါထွက်လာတာပဲ။ဟုတ်လား။အဲ့တော့ခုပြောနေတာတွေကဘုရားရဲ့စွမ်းလဲလို့မေးရင်မြတ်စွာဘုရားရဲ့စွမ်းဟုတ်ရဲ့လား။အဲ့တော့ဘာပြောနေတာတုန်းဆိုတော့တတိတိမကောင်းတဲ့စိတ်တွေကိုတားမြစ်နိုင်နေအကုသိုလ်စိတ်တွေကိုတားမြစ်နိုင်နေဒါလေးကိုပြောနေတာအဲ့ကောင်းတဲ့စိတ်ကိုထိန်းချုပ်ပြီးတော့ကောင်းတဲ့စိတ်တွေကိုဖွံ့ဖြိုးစေမယ်များပြားစေမယ်တိုးတက်စေမယ်အဲ့ဒီအချိန်မှာမကောင်းတဲ့စိတ်ကိုဘယ်လိုထိန်းချုပ်သလဲဆိုတာလေးကိုမြတ်စွာဘုရားဥပမာပေးတာမိမိခန္ဓာမှာသင်္ချာဖြစ်ပေါ်နေတဲ့ယုံနာတဘာဝတရားတွေရဲ့ပုံမှာဖြစ်တိုင်းဖြစ်တိုင်းမှန်မှန်ကန်ကန်အောက်မိတ်အမှတ်ရနေတဲ့တတိယလေးတစ်ချက်ထားလိုက်တိုင်းထားလိုက်တိုင်းအဲ့ဒီတတိကမကောင်းတဲ့စိတ်ကိုဘယ်လိုထိန်းချုပ်သွားသလဲဘယ်လိုတားမြစ်ထားသလဲဘယ်လိုတားဆီးထားသလဲဘလို့နှိမ့်ွက်ထားတယ်ဆိုတာလေအဲ့ဒါမြတ်စွာဘုရားကတော့ပုံပေါ်ဥမာလေးပေးလို့ပြောတာတေယတာပိဘိခဝေဂိမာနံပစ္စည်းမေမာတိဥဟေတံရောဇာနတမိနမဟာအကာလမေဘောဌာနတောအန္တရတာပိတိဥပသမိတိဥပမာပေးတာညာတို့တဲ့နှွေကာလရဲ့နောက်ဆုံးလမှာကောင်းငယ်မှာမြူတွေဆိုင်နေတာရှိရတဲ့နေကတိတ်ပူခဲ့တာဆိုတော့အကုန်လုံး6တရားပြီးတော့ညူမုံတွေထားနော်လေတွေကလည်းတိုက်တယ်6တွေ့နေတာဆိုတော့ညူမုံတွေထိုင်ပါကောင်းငယ်မှာနီးပြေလေးဖြစ်နေတာပြည်သူတို့ကြုံဝင်နော်အဲ့လိုလေကာလရဲ့နောက်ဆုံးလမှာဆိုင်နေတဲ့ညူတွေအဲ့လိုညူတွေဆိုင်နေတုန်းကပဲရုပ်တည်းရဲ့မဟာအကာလမေဘောတဲ့နော်အခါမေမူကြီးအကြီးဘုံတိုင်းတိုင်းနဲ့ရွာချလိုက်တယ်အဲ့လိုရွာလိုက်တာနဲ့ဒီပိုင်းလည်းဘာဖြစ်သွားတော့ဌာနသောအန္တရတာပိတိဥပသမိတိလေဆိုတော့ကဆိုင်းနေတဲ့မြူတွေဖုံနေအကုန်လုံးဟာတစ်ခဏချင်းပဲကြောက်သွားတယ်အခါမေမူကြီးကဘာလို့ပြတာဖယ်ရှားပြလိုက်တာအောင်ကောင်းတဲ့ကုလုံး ဘူးကြီးလည်းရွာပြီးပြီလေဆိုတော့ကြီးလင်းတန့်ရှင်ပြီးတော့သောတော်ဘာတစ်ပင်တွေပေါ်မှာအင်ခေါမိုးတွေပေါ်မှာတင်းနေတဲ့မြူတွေအမြင့်ကြီးတွေလည်းအကုန်လုံးပြောင်းရှင်ပြီးတော့လောကကြီးတန့်ရှင်ကြီးလင်းသွားဘုရားရဲ့စွမ်းလုံးဆိုတော့အခါမဲ့မူကြီးရဲ့အစွမ်းအဲ့လိုပဲတဲ့ဧဝမေဝဖို့ဘိကွေဘိခုစတုတုတတိပဋ္ဌာန်နေသူသတိပြန်တရား၄ပါးကိုပွားများမယ်ဆိုလို့ရှိရင်အထုတ်မယ်ဆိုလို့ရှိရင်ဒီနည်းအားဖြင့်သတိထားနေတဲ့မုံမြင့်တဲ့အလေးချင်းကိုစူးစမ်းနေမယ်ဆိုလို့ရှိရင်ဘာပဲဖြစ်ဖြစ်တိတိတိတိနေမယ်ဆိုလို့ရှိရင်ဟုတ်လားအဲ့ဒီပုဂ္ဂိုလ်ကလည်းပဲသူ့ရဲ့အစ္ဆဒအတွင်းတဏ္ဍာမှာဆိုင်းနေတဲ့မြူတွေလို့ဆိုတဲ့မကောင်းတဲ့ကိလေသာစိတ်တွေအကုသိုလ်စိတ်တွေလုံညံ့တဲ့စိတ်တွေဒါတွေကိုဌာနတော်အနရထပိတိဥပသမိတိတခဏချင်းပဲသူကလည်းပဲဖျားပြလိုက်မယ်တဲ့။ဘဇူကဖယ်မှာတော့ဆိုတော့တတိယပဲဖယ်လိုက်ပါ။သတိထားလိုက်တာနဲ့ဖြစ်နေတာလည်းတောက်လျှောက်ရက်ပဲ။ဆက်မဖြစ်တော့နဲ့မကောင်းတဲ့စိတ်တွေကိုပြောတာနော်။မကောင်းတဲ့စိတ်တွေဖြစ်နေတဲ့တောက်လျှောက်ရက်နဲ့သတိဝင်လာတာနဲ့နောက်ထပ်လည်းပဲသတိရှိနေတဲ့အချိန်တိုင်းမှာဘယ်အကုသိုလ်စိတ်တက်ကမှဒီလိုဝင်ပြီးတော့နှိမ့်ဆက်ဖို့အခွင့်အရေးမရှိဘူး။ရှိပြီးသားကိုလည်းဖယ်ရှားနိုင်တယ်မဖြစ်သေးတာကိုလည်းတားရှိနိုင်တယ်ဖြစ်နေတာကိုလည်းရပ်တန့်စေနိုင်တယ်ဘုရားရဲ့ဇွမ်းနာတတိယဇွမ်းနာအဲ့တော့ဦးဇင်းတို့ဒီနေရာမှာတတိကကာကွယ်ရေးတောင်းရင်ကိုအကြည့်ဝါယူနိုင်တယ်ဆိုတာလေးကိုလည်းသဘောပေါက်စေခြင်းနာဒီခန္ဓာဒီဟူသောတိုင်းကြည်ကြီးကိုမကောင်းတဲ့စိတ်အကုသိုလ်ဒီဟူသောရန်သူတွေဝင်ပြီးတော့မနှိမ့်ဆက်ဖို့အတွက်တတိကအင်မတန်ကြီးမားတဲ့လုံခြုံတဲ့စိတ်ချရတဲ့ကာကွယ်ရေးတက်ကြီးတယ်ဘယ်သူမှလာပြီးတော့မနှိမ့်ရှင်းနေဆိုတဲ့သဘောနော်ဒါကြောင့်မြတ်စွာဘုရားကတတိကိုအရခတရားလို့ခေါ်တာလည်းရှိတယ်အရခဆိုတာအဆောင်အရှောင်းလို့ဒီလေရဘုရင်တို့အင်္ဂုတ္တပါဠိတော်စတုကနိပတ်ထဲမှာအရခတုတ်တန်ဆိုတဲ့တုတ်တန်လေးတခုခေါ်ထားတာရှိတယ်လုံကောင်းပါတယ်အဲ့ဒီမှာတတိကဘလို့ကာကွယ်ဆောင်ရှောက်တာတော့တတိကိုဘလို့ရွေချင်းနဲ့ကိုယ်တန်တံမှာရှိအောင်လုပ်ရမှာတော့အဲ့ဒါတွေကိုမြတ်စွာဘုရားသင်ပေးထားတာရှိတယ်။ဟောတတိထားတဲ့နေရာမှာဘလို့ရွေချင်းနဲ့တတိထားမှာတော့တတိကဘလို့စွမ်းလာတော့သူ့ကိုဘလို့အသုံးချမှာတော့ဟုတ်လား။အဲ့ဒီမှာမြတ်စွာဘုရားဘလို့ဟောလဲဆိုတော့စတုတုဘိခဝေဌာနေသူအတ္တရူပိဏအပ္ပမတောတတိစေတသောအရခောကရဏီယောတဲ့။ယန္တုတဲ့၄မျိုးသောအရာဌာနတို့မှာမိမိရဲ့အကျိုးရှိွားကိုတကယ်အလိုရှိတယ်ဆိုတဲ့ပုံကောဟာတတိဆိုတဲ့အပမာဒတရားနဲ့ကိုယ်စိတ်ကလေးကိုကာကွယ်ဆောက်ရှောက်ပေးရမယ်တဲ့ရိုးရိုးလေးပဲမြတ်စွာဘုရားဟောတာနော်လေးမျိုးသောအရာဌာနတို့မှာတတိဆိုတဲ့အပမာဒတရားနဲ့ဒီစိတ်ကိုကာကွယ်ဆောက်ရှောက်ပေးရမယ်အဲ့ဒီမှာစိတ်ဝင်စားစရာကောင်းတဲ့စကလုံးတစ်လုံးအဲ့ဒါဘာလဲဆိုတော့အတ္တရူပေနဆိုတဲ့စကလုံးလေးပဲအတ္တရူပေနဆိုတာကိုယ့်ရဲ့အကျိုးရှိွားကိုတကယ်အလိုရှိတဲ့ပုဂ္ဂိုလ်လို့ဒိဗေယျ။ယေရှုဗျာတရားဟောတာတစ်ခါလေးခြည်ပြီးလုပ်ပြီးဟောတာပဲ။နော်ကိုယ့်ရဲ့အကျိုးရှိွားကိုတကယ်အလိုရှိတယ်ဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာ၄မျိုးသောအရာဌာနတို့မှာဒီစိတ်ကိုသတိနဲ့ကာကွယ်ဆောင်ရှောက်။နော်သတိနဲ့ဒီစိတ်ကိုကာကွယ်ဆောင်ရှောက်မှုမပြုဘူးဆိုရင်ဒီပုဂ္ဂိုလ်ဟာကိုယ့်ရဲ့အကျိုးရှိွားကိုအလိုမရှိအောင်ရောက်သွားပြီ။ဟုတ်တယ်မို့လား။ဟောဘာလို့ပြောရမလဲ။ရှင်းမှပြောတာရှိတယ်လေ။ကိုယ်ကျိုးစီးပွားကိုအလိုရှိတယ်ဆိုရင်တော့စိတ်ကိုတည်နေအရာဌာနလေးမျိုးမှာကာဝယ်ဆောင်ရှောက်လိုက်ပါလို့ပြောတယ်။ဒါမဆောင်ရှောက်ဘူးဆိုရင်အိဗေကဘလို့တက်ရောက်သွားတယ်။ကိုယ်ကျိုးစီးပွားကိုဟာအလိုမရှိတဲ့လူအဖြစ်ကိုရောက်သွားတယ်။တကယ်လဲဟုတ်တယ်အဲ့ဒါက။ဟုတ်လား။ပူပြီးတော့လက်ဒေသနာကိုလင်းနဲ့သွားစီတယ်လို့မဆိုနိုင်ဘူးလား။နောက်ကိုယ့်ရဲ့ကျိုးစီးပွားကိုတော့ဉာဏ်ရှိတဲ့လူတိုင်းလူရင်ရမှာပါ။နောက်ကောင်းဉာဏ်ကြမှာပဲလေ။အဲ့ဒါမြတ်စွာဘုရားကအဲ့လိုလေးဟောတာကိုကျိုးစီးပွားကိုအလိုရှိတယ်ဆိုရင်အရာဌာန၄မျိုးမှာဒီစိတ်ကိုတတိဆိုတဲ့အပ္ပမရတရားနဲ့ကာကွယ်ဆောင်ရှောက်မယ်တဲ့အဲ့တော့အရာဌာန၄မျိုးဤတို့သိခြင်းစိတ်ရှိပဲလို့ဥရင်ထင်ပါနော်အရာဌာန၄မျိုးမှာကာကွယ်ဆောင်ရှောက်မယ်လို့ပြောတာအဲ့ဒီအရာဌာန၄မျိုးကဘာလဲနော်အချင်းတူလေးကိုဥရင်ပြောပါမာမီရဇနိယေတုဓမ္မိတုစိတ်တံရစ္စည်းတိအတ္တရူပိဏအပ္ပမရတော်တတိရှိတသောအရခောကရဏီယောတဲ့ရဇနိယေတုမမောဝေကောင်းကုန်သောဓမ္မေတုအိဋ္ဌာယုံတို့၌မင်္ဂအီစိတ်တန်စိတ်တိမာရစီတိတတ်မဲ့ခြင်းမဖြစ်ပါစေတည်းဣတိဤသို့အတ္တရူပိဏကိုယ့်ရဲ့အကျိုးရှိပွားကိုအလိုရှိသောပုဂ္ဂိုလ်သည်အပ္ပမာဒောအပ္ပမာဒအမြင်ရသောတတိဒီဟုသောစိတ္တသောစိတ်ဤအာရခောဆောင်ရှောက်ကိုကရဏီယောပြုရမည်။နော် မမောဝယ်ကောင်းနေအိဋ္ဌာယုံလို့ရှိတဲ့ကောင်းမှုနဲ့အာယုန်နေနဲ့တွေ့လာတဲ့အခါမှာငါရဲ့စိတ်ထဲမှာလိုချင်မှုရခြင်းမှုနှစ်သက်မှုဆိုတဲ့လောဘဓာတ်တွေမဖြစ်ပါစေနဲ့လို့မှမှန်ကန်ကန်စဉ်းစားဆင်ခြင်ပြီးတော့ဒီစိတ်ကလေးကိုအပမာဒဆိုတဲ့ပရိနဲ့ကာဝဆောင်ချောင်းမယ်တဲ့ဒါပထမအရာဌာနဘာမှနားမလည်စရာမရှိဘူးနော်လိုချင်စရာကောင်းတဲ့အာယုန်နဲ့တွေ့ရင်လောဘမဖြစ်အောင်တည်ထားရမယ်လို့ပြောတာပါအတူတူပြောရရင်အဲ့ဒါပဲလိုချင်စရာကောင်းတဲ့အာယုန်တွေနဲ့တွေ့လာရင်လောဘမဖြစ်အောင်တည်ထားရမယ်အဲ့ဒါလောဘမဖြစ်အောင်ကာကွယ်တာလောဘကလိုချင်စရာကောင်းတဲ့အာယုန်နဲ့တွေ့မှဖြစ်တာကိုဟုတ်တယ်မဟုတ်လားဒါပထမအရာဌာနနောက်ဒုတိယအရာဌာနဘာပြောတော့ပေးတယ်လို့ရိမ့်မိမှာပါမာမေဒောတိယေတုဓမ္မေတုစိတ်တံဒုတိတိအတ္တရူပေနအပမာရောတိစေတသောအရခောကရဏီယောစိတ်တို့ကြာကောင်းတဲ့အနိဋ္ဌာယုံနဲ့မကျင်နှက်စရာကောင်းတဲ့အာယုံရိုးတွေနဲ့တွေ့လာတဲ့အခါငါရဲ့စိတ်ထဲမှာဒေါသဆိုတဲ့ပြင်းမာတဲ့ဒေါသတွေမဖြစ်ပါစေနဲ့ဆိုပြီးတော့ကိုကျိုးစီပါ့ကိုအလိုရှိတဲ့ပုံပေါ်ဟာဒီစိတ်ကိုသတိနဲ့ကာဝယ်ဆောင်ချောင်းရမယ်လေ။မကျင်နှက်စရာကောင်းတဲ့အာယုံတွေဆိုတာရှောင်လို့မရဘူးနော်။တွေ့ရမှာ၊ကြုံရမှာ၊မြင်ရမှာ၊ကြားရမှာ။နော်လောကကြီးတစ်ခုလုံးကကိုယ့်ရဲ့စိတ်တိုင်းကြဖန်တီးပေးပါမယ်ခင်ဗျလူလာဖြစ်လဲပါလို့ကိုကိုဖိတ်မှန်လည်းကပြုတ်ပြီးလို့ထားလို့ကိုကရောက်လာတာလားဘယ်ဟုတ်မလို့ဘယံမတာဖြစ်နေတဲ့လောကကြီးကိုကိုလည်းပဲဘယံမတာရောက်ချလာဟုတ်လားအဲ့တော့စိတ်မြင့်စရာကောင်းတဲ့စိတ်တို့စရာကောင်းတဲ့အနေထားတွေအခြေအနေတွေဆိုတာကတော့ဘယ်လိုသတော်ဝါမှရှောင်လို့မရအောင်အဲ့ဒါမြတ်စွာဘုရားအဲ့ဒါကိုပြောတာစိတ်တို့စရာကောင်းတဲ့အနေထားကျုံးလာရင်စိတ်မတို့အောင်တတိထားပြီးတော့အစိတ်ကိုကာဝယ်ရမယ်လို့အဲ့လိုဟောတာကိုယ်ကိုပဲကြိုးစားရမှာနော်ယထာနာ၄မျိုးနဲ့2မျိုးရှိပါဟုတ်လားနောက်3ခုမြောက်ပါပြောတော့မာမေမောဟနိယေတုဓမ္မေတုစိတ်တံမုံရှိတိအတ္တရူပေနအပမာရောတိစေတသောအရခောကရဏီယောတွေ့ဝေစရာကောင်းတဲ့အာယုန်နည်းနဲ့တွေ့လာရင်ငါရဲ့စိတ်ထဲမှာမောဟဆိုတဲ့တွေ့ဝေတတ်တဲ့ဓာတ်ဆိုးဓာတ်ညစ်တွေမဖြစ်ပါစေနဲ့လို့စဉ်းစားပြီးတော့ကိုကျိုးစီပါ့ကိုအလိုရှိတဲ့ပုဂ္ဂိုလ်ဟာကိုယ့်ရဲ့စိတ်ကိုသတိနဲ့ကာဝယ်ဆောင်ရှောက်ရမယ်ကိုယ်ဝေတရားကောင်းတဲ့အာယုန်တွေဆိုတာလည်းရှိတယ်တဲ့။ဒါဒီနေရာမှာဦးဇင်းတို့သတိထားကြရတဲ့တစ်ခု။လောဘဖြစ်စရာအာယုန်ကိုမြတ်စွာဘုရားကအနိဋ္ဌာအိဋ္ဌာယုန်လို့ဟောတယ်။လူချင်းစရာနှစ်သက်စရာကောင်းတဲ့ညံ့လို့စရာကောင်းတဲ့အာယုန်တွေ။ဒေါသဖြစ်စရာကောင်းတဲ့အာယုန်ကိုလည်းဟောတယ်အနိဋ္ဌာယုန်လို့ဟောတယ်။စိတ်တို့စရာကောင်းတဲ့မကျေနပ်စရာကောင်းတဲ့ဆန့်ကျင်ကန့်ကွက်ခြင်းစရာကောင်းတဲ့အာယုန်တွေ။မောဟဖြစ်စရာအာယုန်ကိုကြတော့အိဋ္ဌာယုန်ရောအနိဋ္ဌာယုန်ရောနှစ်မျိုးလုံးဟောတယ်ဗျာ။အဲ့ဒါစိတ်ဝင်စားစရာကောင်းတာသူ့ရဲ့နေတဲ့ကပိုးချင်နေတယ်ဆိုတဲ့အိဗေမသိရဘူးလားနော်လောဘကကောင်းတဲ့အာယုန်နဲ့တွေ့မှဖြစ်နိုင်တာဒေါသကဆိုးတဲ့အာယုန်နဲ့တွေ့မှဖြစ်နိုင်တာမောဟကတော့ဆိုးဆိုးကောင်းကောင်းကုန်ဖြစ်နိုင်ဟာတဲ့တဲ့ပြောရင်မောဟဆိုတာကြီးဖြစ်ပြီးမှလောဘတို့ဒေါသတို့ဆိုတာကိုယ်ကဖြစ်လို့ရတာတကယ်တကယ်ကဒါပေမဲ့မောဟကတော့ဘယ်သူမှမသိပြီးတော့စကားတွေထည့်ပြောကြရအောင်နော်ဖြစ်လောဘနဲ့ဒေါသပဲအတင်းပြောကြရအောင်မမကံကမသိခြင်းဟာလောဘဆိုတဲ့ဆွေမဲ့မှုလိုချင်မှုရခြင်းမှုဖြစ်ခြင်းရဲ့အကြောင်းတရားပဲမမကံကမသိခြင်းဟာမကျင့်တတ်မှုစိတ်တို့မှုဆိုတဲ့ဒေါသဖြစ်ခြင်းရဲ့အကြောင်းတရားအလွန်ချိန်ခံကြတဲ့အကြောင်းအဝိဇ္ဇာဟုတ်ရဲ့လားတရားတွေကဖြတ်ပြောတာနောက်လေးခုမြောက်ကဘယ်ဆောက်ရှောက်မှာလဲဘာလို့ဆိုတော့ဟုတ်ဆက်စွာဘုရားဒေသနာအလွန်ကြည်ဆုံးပါမာမီမဒနိယေတုဓမ္မေတုစိတ်တမစ္စီတိအတ္တရူပေနအပမတောတိစေတသောအရခောကရဏီယော။အာရရှင်မူဝယ်ကောင်းတဲ့အာယုန်နဲ့တွေ့လာတဲ့အခါမှာမန်တက်ဝင်ကြွားဝယ်ကောင်းတဲ့အာယုန်နဲ့တွေ့လာတဲ့အခါမှာငါရဲ့စိတ်ထဲမှာမန်တက်မှုဝင်ကြွားမှုတွေမဖြစ်ပါစေနဲ့လို့မှမှန်ကန်ကန်စဉ်းစားပြီးတော့ကိုကျိုးစီပွားကိုအလိုရှိတဲ့ပုဂ္ဂိုလ်ဟာအဲ့ဒီမန်တက်ဝင်ကြွားခြင်းဆိုတာလည်းမဖြစ်အောင်တတိနဲ့ကိုယ့်ရဲ့စိတ်ကိုကာဝယ်ရမယ်။တော်ဝဒေါသမောဟဆိုရင်လုံလောက်ပြီလို့ထင်ရတာနော်ဒါပေမဲ့ခုနောက်ထပ်မန်တက်ဝင်ကြွားခြင်းနဲ့မဒဆိုတဲ့စကားလုံးလေးသုံးပြီးဟောတယ်မာနလို့သုံးတာတော့မဟုတ်ဘူးမဒလို့သုံးမဒဆိုတာမန်တက်ဝင်ကြွားတာအချိန်လေးကောင်းလေးတွေကိုဖြစ်ချင်တာလေးတွေဖြစ်တယ်လုံတိုင်းအောင်မြင်တယ်အဲ့ဒီလိုအနေထားမျိုးလေးတွေမှာတတ္တဝါဟာမဖြစ်တာမန်တက်လာတယ်ဝင်ကြွားတယ်ငါတော်တော်ဟုတ်တယ်ဒီကြိုင်တဲ့ထဲမှာပဲဒီပြုံတွေတော်တော်မဟုတ်ဘူးဒီလိုမျိုးဖြစ်လာတာနော်အဲ့ဒါလည်းအန္တရာယ်ရှိတဲ့အနေအထားတစ်ခုပေါ့မန်တက်မှုဝင်ကြွားမှုဆိုတာဒါကြောင့်ပိဋကကောင်းတဲ့ကောင်းတို့ဘဝမှာအခြေအနေအမျိုးမျိုးက ဒီစိတ်ကိုเนาะစွစွဝါဖြစ်အောင်ဖန်တီးတဲ့အပိုင်းတွေရှိဘူးလားရှိတယ်ဒါတော့နားလည်ရပါအဲ့တော့ဒီနေရာမှာဒီခုစဉ်းစားလည်ရရှိတာကပတ်ဝန်းကျင်အခြေအနေတွေကတော့ဒါအမျိုးမျိုးတွေ့ရမှာကြုံရမှာအဲ့ဒါကတော့ဘလို့တွေ့ကျင်တာကဘလို့ကြုံကျင်တာပါလို့ကိုယ်ပိုင်နဲ့နိုင်နဲ့လည်းပဲမဟုတ်ဘူးတွေ့ရင်တွေ့မယ်ကြုံရင်ကြုံမယ်လူကျင်စရာကောင်းတဲ့အာရုံတွေကလည်းတွေ့မှာပဲမကျင်တဲ့စရာကောင်းတဲ့အာရုံတွေလည်းတွေ့မှာပဲတွေ့ဝေစရာကောင်းတဲ့အာရုံတွေမှန်တဲ့ဆရာကောင်းတဲ့အာယုန်တွေဒါတွေကလည်းတွေ့လာမှာပဲအဲ့ဒီတွေ့လာမဲ့အပိုင်းကိုမတွေ့အောင်ဒါကဓမ္မလို့ပြောနေလို့မတတ်နိုင်ဒါဘုနားနဲ့ဘုလို့လေကိုလိုရမှာကဘာလဲဆိုဘာပဲတွေ့တွေ့ခုစိတ်ထဲမှာယုံညံ့တဲ့ပေါက်ပြန်တဲ့သဘောတွေမဖြစ်အောင်ပဲကြိုးစားရပါခုလူတွေကတူတူကိုကိုပေါ့နော်တွေ့လာပြီဆိုလို့ရှိရင်ကိုမကောင်းတဲ့စိတ်ဖြစ်တာကိုအဲ့ဒီခေါင်းတွေကြောင့်အဲ့ဒီအာယုန်တွေကြောင့်အဲ့ဒီဟာတွေကြောင့်ငါမှာယုံညံ့တဲ့စိတ်တွေဖြစ်ရတာဆိုအဲ့ဒီဘက်ထပ်ပြီးတော့အပြစ်တင်ပြီးတော့ဇုံညံ့တဲ့စိတ်ကြီးထပ်တောင်းဖြစ်လာသေးတယ်ဟုတ်ဟုတ်တယ်မဟုတ်လားတကယ်တကယ်ကြိုးစားရမှာလားအဲ့ဒါဒီကိုမတွေ့အောင်ကြိုးစားရမှာလားဘာပဲတွေ့တွေ့ကိုယ့်ရဲ့စိတ်ထဲမှာဇုံညံ့တဲ့စိတ်ကြီးမဖြစ်အောင်ကြိုးစားရမှာလားအတိကကမကောင်းတဲ့စိတ်ကြီးမဖြစ်အောင်ပဲကြိုးစားရမှာဒါမဲ့တရားဆိုတာကညံ့ညတာတာတခါတလေသဘာဝကြကြလဲနားလည်ဖို့လိုတယ်တချို့အာယုံနေကြတော့ရှောင်လို့မရဘူးဆိုပေမဲ့လို့ရှောင်လို့ရတဲ့အပိုင်းလေးတွေလည်းရှိတယ်ကျတို့ယဟန်တော်တွေကိုမြတ်စွာဘုရားမြို့ထဲသွားပြီဆိုရင်လေးတောင်ခမ်းမြချအပ်တော်မျက်နှာရှိသည့်ခြေပြီးအန္တရာဂရီရွာတွင်၌ဟုတ်လားကမိတ္တာမိသွားအံ့ဟုတ်လားငငယ်တော်ကကြည့်ရလားမျက်နှာပါလုခိုင်းတာစာခိုင်းတာအာယုန်တွေတွေ့မှာဆိုလို့သဘောပေါက်ရလားအဲဒါပါတော့အာယုန်ကိုရှောင်ခိုင်းတာပဲလေမအဲ့ဒီပိုင်းတွေမရှိဘူးလားအလွန်တောင်းကျမ်းနေတဲ့စူပွက်နေတဲ့လောဘဒေါသဖြစ်เสียကောင်းတဲ့အာယုန်တွေတဲ့ဇွတ်တိုးပြီးတော့ဟလာအာယုန်တွေကိုဖယ်လို့မရဘူးဆိုတော့သွားလုံနေလို့ရတော့တိတ်ရှင်ပြေမှာမဟုတ်အဲ့တော့ရှောင်နိုင်တဲ့အာယုန်တွေကိုလည်းရှောင်ဖို့လိုသေးတယ်တချို့ဒကာကြီးတွေဒကာမကြီးတွေပြောတာရှိတယ်သူတို့အသက်ကြီးလာမှအလုပ်တွေများလာလို့လည်းမသိစိတ်တွေအလွန်တိုးလာတယ်ဟုတ်တယ်လို့အလုပ်တွေများရင်တော့စိတ်တိုးမှာပဲအလုပ်တွေကများပြီဆိုမှတော့ကိုယ်စိတ်တိုင်းမကြတဲ့ကိစ္စတွေကများလာတော့မှာပဲလေဟုတ်တယ်မဟုတ်လားတပုပ္ပဇဉ်ကတခါတခါစဉ်းစားကြည့်တယ်ဒေါသတွေကြီးတယ်ဆိုတာများသောအားဖြင့်လောဘတွေကြီးတဲ့လူကြီးကြတာပဲလောဘတွေကကြီးပြီဆိုတော့ဟွာရရင်တရားရခြင်းဟွာဖြစ်ရင်တရားဖြစ်ခြင်းဘယ်ဟာမှလည်းအလကားမရဘူးလောရတာကြီးပဲမတန်မှန်းသိတန်မှန်းသိအကုန်လုံးဟုတ်လားလုပ်ပြီဆိုတော့ဟောအလုပ်များလေလေအရှင်မကြီးတာတွေကလည်းသူ့ရခိုင်နိုင်တူတွေ့လာမှာပဲအများကြီးနဲ့ဆက်ဆံရရင်တော့အများကြီးအဆင်မပြေတာတွေတွေ့လာမှာအဲ့ဒါဒေါသဖြစ်စရာအာယုန်တွေပဲ။ဒါမှမဟုတ်တချို့ကိစ္စကလောဘကိုမလျှော့နိုင်မင်းနဲ့ဒေါသကလည်းရှုံးမှာမဟုတ်ဘူး။ဟုတ်လား။ဒါကြောင့်တချို့ဟာတွေကအာယုန်တွေကိုရှောင်ဖို့လည်းကြိုးစားရတဲ့အပိုင်းရှိတယ်။ဒါပေမဲ့ဘလို့ပဲရှောင်ရှောင်ရှောင်လို့မရတဲ့အနေအထားတွေကတော့ပုံမများဘူးလား။များတယ်။အဲ့တော့အဓိကကြိုးစားရမှာကဘလို့အာယုန်မဲ့တွေ့တတိနဲ့ကိုယ့်ရဲ့စိတ်ကိုယုံညံ့တဲ့သဘောတွေဖြစ်မလာအောင်ကာဝယ်ဆောင်ရှောက်မှာကအဓိကကြရတဲ့နော်တကယ်လက်တွေ့ကြရလောရမယ်အပိုင်းပေါ့ဟုတ်တယ်မဟုတ်လားဒါကြောင့်အရှင်တို့ပြည့်တဲ့ပေါင်းတော်ကောင်းတို့ယုံညံ့တဲ့စိတ်တွေမဖြစ်အောင်ဘုစုမှာစွန့်ရည်တတိရှိလဲဆိုမင်းရဲ့တတိမှာစွန့်ရည်တတိရှိတယ်နော်အခါမဲ့မိုးကြီးတီးဆိုင်နေတဲ့မြူတွေကိုတခဏချင်းဖယ်ရှားပြစ်တယ်လို့တတိချားလိုက်တာနဲ့တတိဝင်လာတာနဲ့ယုံညံ့တာတွေကပျောက်သွားအောင်နောက်ထပ်လည်းအစ်ဝင်လာသတိရှိနေသေးသမျှဝင်လာလို့မရဒါလေးကိုလက်တွေ့ကြရနားလည်ရနော်နောက်တစ်ချက်ဦးဇင်းတို့ကပြောရင်တော့တတိဒီမကောင်းတာတွေမဖြစ်အောင်တားမြစ်တဲ့အစွမ်းတတိတွေရှိတာလားဆိုတော့မဟုတ်ဘူးကောင်းတာတွေဖြစ်အောင်လည်းပဲဆောင်ရွက်ပေးနိုင်တဲ့စွမ်းရည်တတိလည်းရှိနေတယ်အဲ့တော့လည်းပတ်သက်ပြီးတော့မြတ်စွာဘုရားအဲ့ဒီတတိပဒနာတန်ရုပ်ထဲမှာအာကာသတုတ်တန်ဆိုတော့တုတ်တန်လေးတခုဟောထားတာရှိတယ်အပြောတာတော့ဆိုတော့အချက်မိုးကောင်းမြင်မှာလေမျိုးစုံတိုက်တည်တဲ့အရှိလေနောက်လေတောင်လေမြောက်လေလေချမ်းလေနုလေဘူးလေအေးမျိုးမျိုးတိုက်တယ်အဲ့ဒီဥမာတိုင်းနေတဲ့သတိပဋ္ဌာန်တရားကိုပေါင်းများနေတဲ့ပုဂ္ဂိုလ်ရဲ့တဏ္ဍာမှာသမ္ပဒ္ဓံတရား၄ပါးအဋ္ဌိပတ်၄ပါးအိန္ဒိ၅ပါးဘု၅ပါးဘုရင်၇ပါးမဂ္ဂင်၈ပါးလို့ဆိုတဲ့သတိပဋ္ဌာန်တရား၄ပါးပါထည့်လိုက်မယ်ဆိုလို့ရှိရင်ဘောဓိပက္ခိယတရား၃၀နဲ့၇ပါးအဲ့ဒီကောင်းမြတ်တဲ့သတော်ကောင်းတရားတွေကောင်းမြတ်တဲ့စိတ်အကြီးအသေးရှိတဲ့စိတ်လို့ဆိုတော့ဒီကောင်းမြတ်တဲ့သဘောတဘာဝတွေဟာဖြစ်ပေါ်လာတယ်။အ အတ္တမိုးကောင်းမြင်မှာလူမျိုးစုံတိုက်တယ်လို့တတိထားနေတဲ့ပုဂ္ဂိုလ်ရဲ့တဏ္ဍာမှာကောင်းတဲ့ချက်မျိုးစုံဖြစ်လာတာကောင်းတဲ့စိတ်ဓာတ်မျိုးစုံဖြစ်လာတယ်အဲ့ဒီဘောဓိပတိယတရား39ပါးကိုပဲသာသနာတော်ရဲ့ရှင်ရနာတွေလို့မြတ်စွာဘုရားဟောတာသာသနာတော်မြတ်ကြီးရဲ့ရှင်ရနာတွေဟာအဲ့ဒီဘောဓိပတိယတရား39ပါးလေအဲ့ဒီလောက်မြင့်မြတ်တဲ့ဓာတ်သဘာဝတွေကိုတောင်တတိယမလုပ်နိုင်လို့ဖြစ်ပွားစီတယ်ဒါကြောင့်တတိကိုတရားမလို့ကြီးနေတာပုံကြီးတော့မလို့လိုက်ဖို့လို့တော့အားကိုလိုက်ဖို့လို့လေ။နော်မကောင်းတဲ့စိတ်မဖြစ်အောင်လည်းပဲသူ့ကိုတာဝန်ပေးရမှာ။ကောင်းတဲ့စိတ်ကိုဖြစ်အောင်လည်းပဲသူ့ကိုတာဝန်ပေးရမှာ။တာဝန်ပေးရတယ်ဆိုတာသူ့ဖြစ်အောင်ကိုစူးစမ်းရမှာကိုပြောတာ။နောက်တတိလေးသာရှိနေလိုက်။သူကသူ့တာဝန်သူဆောင်ရွက်သွားမှာပဲ။ဟုတ်တယ်မဟုတ်လား။ကိုကတတိဖြစ်အောင်လုပ်ရမယ့်တာဝန်။အကုသို့မဖြစ်အောင်ကုသို့ဖြစ်အောင်မကောင်းတဲ့စိတ်တွေမဖြစ်အောင်ကောင်းတဲ့စိတ်တွေဖြစ်အောင်လုပ်ရမယ့်အလုပ်ကိုတော့တောတာဝန်ယူကောင်းအောင်ဟုတ်တယ်မဟုတ်လားကိုတာဝန်ကတော့ဘာလို့လဲသတိဖြစ်အောင်လုပ်ရမယ့်တာဝန်မကောင်းတာတွေမဖြစ်အောင်ကောင်းတာတွေဖြစ်အောင်ကြတော့ဘယ်သူကလုပ်တော့အဲ့ဒီသတိရပဲလုပ်သွားပါနောက်သတိရဲ့စွမ်းရည်တတိတော့တရားကောင်းစင်မလို့ပေးတာစိတ်ရဲ့အစွမ်းနဲ့သတိဤအစွမ်းနော်စိတ်ဤအစွမ်းနဲ့သတိဤအစွမ်းဟုတ်ရဲ့လားအတော့ဦးဇင်းတို့ဒီနေရာမှာတတိကိုမြတ်စွာဘုရားကအပမဒါဆိုတဲ့နာမည်လေးသုံးပြီးဟောတာကိုမရှိဘူးလားနေတိုင်းဟောတာဟုတ်တယ်မဟုတ်လားအပမဒေနသမ္ပါဒေတာတတိဆိုတော့အပမဒါတရားနဲ့တူတော်ကောင်းတရားကိုပြည့်စုံအောင်စူးစမ်းကြရမယ်အထောက်ကြရမယ်ဟုတ်လားအဲ့တော့ဒီနေရာမှာအပမဒါလို့ပြောလိုက်တဲ့ခါကျတော့တတိရဲ့စွန့်ရည်တတိကြီးကိုပြောဖို့နေပေကပို့ပြီးတော့ကျေပြန့်သွားတယ်အဘလို့လဲဆိုတော့ဒီအပမာဒဆိုတဲ့နာမည်လေးသုံးပြီးဟောတဲ့သုတ်တန်ကအလုံးကိုများအပမာဒဆိုတော့သူကကောင်းမှုတွေကိုမမေ့တဲ့သဘောမိမိခန္ဓာမှာသင်္ချာဖြစ်ပေါ်နေတဲ့သဘာဝတရားတွေကိုဖြစ်တိုင်းဖြစ်တိုင်းအောင့်မေ့မှတ်ရနေတဲ့တတိဆိုတဲ့သဘောနောက်အပမာဒဆိုတဲ့အသုံးနှုံးလေးနဲ့ဟောပြတဲ့ဒေသနာတွေအပမာဒရဲ့စွန့်ရည်တတိတွေဘယ်လိုအင်္ဂါနိပတ်အဥ္ဓုထဲမှာပြောထားတာလေးကိုကြည့်ရင်အနုပ္ပန္နဝါကုသလဓမ္မဥပ္ပစ္စံတိဥပ္ပန္နဝါအကုသလဓမ္မပရိဟာယံတိမဖြစ်သေးတဲ့ကုသိုလ်တရားတွေကုသိုလ်စိတ်တွေဖြစ်စေတဲ့နေရာမှာဖြစ်ပြီးသားအကုသိုလ်စိတ်တွေဖြစ်ပြီးသားအကုသိုလ်ဓာတ်တွေဆုံးယုတ်ပျက်စီးသွားစေတဲ့နေရာမှာအပမာဒလောက်စွန့်ရည်တတိဖြတ်မြတ်တဲ့တရားဒီပြင်တရားတခုငါမမြင်ဘူးလို့မြတ်စွာဘုရားဟောအဲ့ဒီဟောပြောချက်လေးလည်းအလုံးမှတ်သားစရာကောင်းနော်မဖြစ်သေးခဲ့ကောင်းမြတ်တဲ့စိတ်ဓာတ်လို့ဆိုရဲကုသိုလ်တွေဖြစ်စီတဲ့နေရာမှာဖြစ်ပြီးသားအကုသိုလ်တရားတွေကိုဖယ်ရှားဖြစ်စီဖြစ်တဲ့နေရာမှာအပမာဒါလောက်တတိလောက်စွမ်းရည်တတိထက်မြက်တဲ့တရားဒီမြင်မရှိဘူးတဲ့နာဟံဘိခဝေအဉ္ဉံဧကဓမ္မံမိတမလူပတံမိအဲ့ဒါလောက်စွမ်းရည်တတိထက်မြက်တဲ့တရားဒီမြင်တရားတခုမှမမြင်ဘူးလို့မြတ်စွာဘုရားဟောတာအပမာဒါဟုတ်ရဲ့လားဒါကြောင့်ဦးဇင်းတို့အပမာဒနဲ့ပတ်သက်ပြီးတော့ပြောမယ်ဆိုရင်တော့ပြောစရာတရားကောင်းတဲ့မှာအစီအကြီးထွက်လာတော့။ဟောဆိုသူ့အကြောင်းကိုမြတ်စွာဘုရားအများကြီးပြောတာ။အများကြီးလည်းပဲဂုံတင်ပြီးတော့ချီးမွမ်းမှထုတ်ပြ။အလွန်ထင်ရှားတဲ့ဦးဇင်းတို့အပမာဒရဲ့ဂုံကြီးကိုပြထားတဲ့သုတ်တန်လေးတစ်ခုရှိတယ်။အဲ့ဒါလေးကိုဦးဇင်းမိကုန်းချုပ်ပြောရင်တော့သင်္ကုတ္တပါဠိတော်ဓတကနိပတ်ထဲမှာအပမာဒသုတ်တံဆိုပြီးတော့အပမာဒဆိုတဲ့နာမည်လေးနဲ့သုတ်တံကောင်းစဉ်တက်ထားတဲ့သုတ်တံတစ်ခုရှိတယ်။အဲ့ဒီသုတ်တံမှာမြတ်စွာဘုရားကပြောတော်ဆိုတော့ယဟန်လိုတဲ့အခြေမရှိတဲ့တတ္တဝါအခြေနှောင်းရှိတဲ့တတ္တဝါအခြေလေးချောင်းရှိတဲ့တတ္တဝါအခြေများစွာရှိတဲ့တတ္တဝါဟောတတ္တဝါကိုခွဲတာကိုခြေတော့ကိုကြည့်ပြီးတော့မြတ်စွာဘုရားခွဲပြတာ။ခြေမရှိတဲ့တတ္တဝါတဲ့ခြေနှောင်းရှိတဲ့တတ္တဝါတဲ့ခြေလေးချောင်းရှိတဲ့တတ္တဝါခြေများစွာရှိတဲ့တတ္တဝါခြေသုံးချောင်းလို့တော့ပါဘူးနော်ရုပ်ရှိတဲ့တတ္တဝါရုပ်မရှိတဲ့တတ္တဝါတင်ညာရှိတဲ့တတ္တဝါတင်ညာမရှိတဲ့တတ္တဝါတင်ညာရှိသည်လည်းမဟုတ်မရှိသည်လည်းမဟုတ်တဲ့တတ္တဝါဒါတွေကတော့မြတ်စွာဘုရားရဲ့ဂုံကြီးတူကြောင့်ကြာဘူးခွင့်ရတာပေါ့နော်ရုပ်ရှိတဲ့တတ္တဝါရှိတယ်လို့ရုပ်မရှိတဲ့တတ္တဝါလို့ရှိသေးတဲ့အဲ့နော်အရူပဇံမာရုပ်မရှိဘူးတဲ့ဟုတ်လားမမြင်ဘူးပေါ့ယုံရှိဘူးဆိုတော့မမြင်ရတိုင်းလည်းယုံရှိဘူးလို့မထင်နဲ့เนาะပိဋကလောကတစ်စီတွေတည်းတွေ ရုပ်ရှိတဲ့မြင်ရဘူးသူတို့ရဲ့ယုတ်ကကိုယ့်ရဲ့မျက်လုံးနဲ့ဖမ်းနိုင်လောက်အောင်ဒီမကြမ်းထမ်းဘူးဆိုတဲ့အတိတ်လေကိုယ့်ရဲ့မျက်လုံးကသူတို့ရဲ့ယုတ်ကိုဖမ်းနိုင်လောက်အောင်ဒီအစွမ်းရည်တတိမရှိဘူးကိုယ့်မျက်လုံးကိုယ်မြန်သိအထင်မကြီးနဲ့တော့အယောဂါကိုယ်တွေအများကြီးရှိတယ်လို့ပြောရမှာမဟုတ်လားသိပ္ပံပညာရှင်တွေဈေးပညာရှင်တွေမြင်ရသလားမြင်ရပါဘူးမြင်ရပါဘူးဒါပါတော့လေအဲ့ဒါဦးဇင်းတို့တတဝါအမျိုးမျိုးရှိတယ်တဲ့မြတ်စွာဘုရားကနော်အဲ့လိုအမျိုးမျိုးရှိတဲ့တတဝါတွေထဲမှာမြတ်စွာဘုရားဟာအမျက်ဆုံးဖြစ်တယ်တဲ့ဒါကဥပမာကိုပြောတာအပမာဒကိုဘုံတင်ရင်လို့မြတ်စွာဘုရားကသူ့ကိုယ်သူဥပမာနေရာမှာထားတာတတဝါမျိုးစုံရှိတဲ့လောကကြီးထဲမှာငါဘုရားဟာအမျက်ဆုံးမယ်လို့ပြောတာမြတ်စွာဘုရားမြတ်စွာဘုရားတတဝါတွေထဲမှာအမျက်ဆုံးမယ်အဲ့လိုပဲကုသိုလ်ကောင်းမှုတွေထဲမှာတတိဆိုတဲ့အပမာဒတရားအမျက်ဆုံးဖြစ်တယ်တတိကိုဘုံတင်တာတော့ကိုယ်တော်နဲ့ဆက်တူပြုတ်ပြီးတော့ဟောတယ်လို့ဒီလိုခံစားလို့မရဘူးလားညာနော်တတဝါတွေထဲမှာမြတ်စွာဘုရားကြီးအမျက်ဆုံးကောင်းမှုကုသိုလ်တွေထဲမှာတတိသည်အမျက်ဆုံးအောင်ဆိုသူကစွန့်ရည်တတိအထက်ဆုံးဖြစ်လို့မဟုတ်ဟုတ်လားအလွန်ရှင်းလာပါလေဆိုတဲ့စိတ်ကိုမကောင်းတာတွေကိုတားပြီးတော့ကောင်းတာတွေကိုဖွင့်ဖြိုးအောင်ဘယ်လိုလုပ်ပြီးမှဒီတရားလုပ်ပြီးမှတရားစွန့်ရည်တတိအဲ့ဒါအဲ့ဒီသုတ္တံမှာအပမာဒဟာအလွန်မြင့်မြတ်တယ်ဆိုတာဥပမာ10မျိုးပြောတာအခုအဲ့ဒါ10မျိုးပဲနော်သတ္တဝါတွေထဲမှာမြတ်စွာဘုရားကြီးအမျက်ဆုံးအဲ့ဒီလိုပဲကုသိုလ်ကောင်းမှုတွေထဲမှာတတိတိအမျက်ဆုံးလေနောက်ဒုတိယဥပမာမြတ်စွာဘုရားဗာပေးတော်ဆိုတော့ဘုံတရဝါရရဲ့ခြေရာတွေထဲမှာဆင်ခြေရာဟာအကြီးကျယ်ဆုံးဖြစ်တယ်တဲ့ဘယ်ဘုံတရဝါရရဲ့ခြေရာကိုပဲဖြစ်ဖြစ်ဆင်ခြေရာလေးကိုထည့်လိုက်ရင်ဝင်သွားတယ်ကျုံဝင်သွားတယ်အဲဒါလိုပဲကုသိုလ်ကောင်းမှုတွေထဲမှာအပမာဒဆိုတော့တတိယတရားကြီးအမျက်ဆုံးဖြစ်တယ်တဲ့ဒါကဒုတိယပေးတဲ့ဥပမာနော်ခြေရာတွေနဲ့နှိုင်းပြီးတော့ဟောတာနောက်တတိယဗာပေးတော်ဆိုတော့တတိယပေးတဲ့ဥပမာကနော်အိမ်ကလေးဆောက်ပြီးဆိုရင်အိမ်မှာခေါင်ဆိုတာရှိတယ်ပေါ့မိုးလိုက်ပြီးရှိတယ်လေ။စားတဲ့မှာတော့အထွတ်လို့သူကတော့အမြင့်ဆုံးနေရာလေးပေါ့။အချင်းချင်းတွေရဲ့စုရာခေါင်လေး။နော်ဒီထဲမှာအင်ဂျင်နီယာတွေပါလိမ့်မယ်ဟုတ်လား။အဲ့ဒီခေါင်လေးကဒီအိမ်ကလေးဟာတော်ပေါင်းဆိုအထွတ်အထိပ်အကြဆုံးနေရာလေးအဓိကကျတဲ့ဟောချက်နေရာလေး။ဟောဆိုသူမိုးမလုံဘူးဆိုရင်ကျန်တာတွေကအကုန်လုံးမိုးကြီးတွေယူပြီးတော့ခဏလေးပျက်စီးသွားနိုင်တယ်။ခေါင်ကမိုးမလုံဘူးဆိုတဲ့ဥမာကအလွန်ထိတာဟုတ်လားအိမ်တလုံးမှာအဲ့ဒီအမိုးမှာခေါင်ဒီအထွတ်ဒီအဓိကကျသလိုအထွတ်အမြတ်ဖြစ်သလိုကုသိုလ်ကောင်းမှုတွေရဲ့မှာအပမာဒဆိုတဲ့ပရိတရားဟာအမြတ်ဆုံးဖြစ်တယ်တဲ့ဥမာမနဲ့ချက်ရှိရတော့အုံရရှိနောက်၄ခုမြောက်၅ခုမြောက်၆ခုမြောက်ဥမာ၃ချက်ကိုတကောင်းနဲ့ပေးသလိုရဲ့ခေါင်းထဲမှာဆွဲအောင်အဲ့တော့နန္ဒာတွေနဲ့ဥမာပေးလားနန္ဒာမျိုးတွေကဦးဇင်းတို့အမြင့်နံ့တာအနှစ်နံ့တာအပွင့်နံ့တာလို့သုံးမျိုးရှိရဲ့တဲ့ဘောဓုတ္တောနော်အမြင့်နံ့တာတွေထဲမှာအကျော်ပင်ရဲ့အမြင့်ဟာအမွှေးဆုံးပဲအမျက်ဆုံးပဲတဲ့အမြင့်နံ့တာတွေထဲမှာအကျော်ပင်ရဲ့အမြင့်ဒီအမြင့်မျက်ဆုံးခေါင်းဆုံးပေါ့အဲ့လိုပဲဦးဇင်းတို့ကုသိုလ်ကောင်းမှုတွေထဲမှာတတိဆိုတဲ့အပမာဒတရားဒီအမျက်ဆုံးဖြစ်တယ်ဟုတ်အမြင့်နံ့တာပြီးရင်အနှစ်နံ့တာအနှစ်နံ့တာတွေထဲမှာစံတကူးညီပင်ရဲ့အနှစ်ဟာအမျက်ဆုံးဖြစ်တယ်သူအမွှေးဆုံးပေါ့ဟုတ်လားအဲ့ဒါပဲကုသိုလ်ကောင်းမှုတွေထဲမှာအပမာဒဆိုတဲ့ပရိတရားဟာအမျက်ဆုံးဖြစ်တယ်အမြင့်နံ့တာအနှစ်နံ့တာပြီးတော့ဘာလို့အပွင့်နံ့တာနောက်ပန်းပွင့်လေးတွေမွှေးတယ်ဆိုတာထဲမှာအဲ့ဒီအပွင့်နံ့တာတွေထဲမှာမြက်လေးပန်းဟာအမျက်ဆုံးဖြစ်တယ်ဒါဘုရားဟောဒေသနာလားအဲ့မြက်လေးပန်းပွင့်ဟာနောက်အပွင့်နံ့တာတွေထဲမှာအမျက်ဆုံးအဲ့ဒါလည်းကုသိုလ်ကောင်းမှုတွေထဲမှာအပမာဒဆိုတဲ့တတိတရားဟာအမျက်ဆုံးဖြစ်တယ်လေ။၆မျိုးရှိသွားရင်နော်။မြတ်စွာဘုရားတောင်းစိတ်ရှိလက်ရှိဟောရသေးတာဒကာဓမ္မဦးဇင်းတို့ကလည်းပဲဘာကုလို့မပြောနိုင်ရမှာလို့နားမထောင်နိုင်ရမှာလို့ဟုတ်လား။နောက်ခုနှစ်ခုမြောက်မြတ်စွာဘုရားဘာဟောလဲဆိုတော့ဒီကဘာမြေပြင်လောကကိုပိုင်းခြားပြီးတော့အုပ်ချုပ်ကြတဲ့မင်းတွေရှင်ဘင်းတွေရှိတယ်။အဲ့ဒီရှင်ဘင်းတွေမင်းတွေထဲမှာစကြဝဠာမင်းဟာအမျက်ဆုံးဖြစ်တယ်တဲ့။ကျန်တဲ့ရှင်မင်းနဲ့မင်းနေဆိုတာကစကြဝဠာမင်းရဲ့နောက်လိုက်ညတာဖြစ်တယ်အောင်အဲစကြဝဠာမင်းကအမျက်ဆုံးမင်းနော်ကောင်းမြတ်တဲ့ကုသိုလ်စိတ်ဓာတ်တွေကြောင့်ကုသိုလ်ကံတွေကြောင့်ဖြစ်ပေါ်လာတဲ့တရားသဖြင့်အုပ်ချုပ်တဲ့မင်းလက်နဲ့နဲ့အုပ်ချုပ်တဲ့မင်းမဟုတ်နော်တရားဖြင့်အုပ်ချုပ်တဲ့မင်းပေါ့အဲ့ဒီစကြဝဠာမင်းဟာမင်းပေါင်းလေးတယ်မှာအမျက်ဆုံးဖြစ်တယ်အဲ့ဒါပဲကုသိုလ်ကောင်းမှုတွေထဲမှာအပမာဒဆိုတဲ့ပရိတရားဟာအမျက်ဆုံးဖြစ်တယ်
အကုန်လုံးကအပမာဒကိုဂုံတင်ရင်လို့ဥမာပေးထားတာကြီးပါပဲအဲ့ဒါနောက်ထပ်၃မျိုးကျန်တော့တယ်နော်နောက်၃မျိုးကဘာလာတော့ဆိုတော့ဦးဇင်းတို့ညတိုင်းမှာကျယ်တွေနက်ခတ်တွေရဲ့အလင်းရောင်လေးတွေရှိရဲ့တချို့ကျယ်တွေကတော်တော်လေးအရောင်တောက်တယ်တချို့ကျတော့လည်းပဲမိတ်တုံမိတ်တုံကလေးပေါ့နော်အဲ့ဒါလိုနက်ခတ်တွေကျယ်တွေရဲ့အလင်းရောင်တွေထဲမှာလရဲ့အလင်းရောင်ဟာအသာလုံးလုံးဖြစ်တယ်တဲ့ညခါမှာထွန်းနဲ့တောက်ပါတယ်နက်ခတ်တာရကျယ်တကာတို့ရဲ့အလင်းရောင်ထဲမှာလရောင်ဟာအသာလုံးလုံးဖြစ်တယ်အဲ့လိုပဲအပမာဒရှိတဲ့ဒီတရားဟာကုသိုလ်ကောင်းမှုတွေထဲမှာအမျက်ဆုံးဖြစ်တယ်လာနော်ပြီးတော့ပါလားဆိုနေတဲ့နေအခါမှာနေရဲ့အလင်းရောင်တွေအလုံးစုံသောအမိုက်တိုက်ကိုလွှမ်းမိုးပြီးတော့တည်တယ်တဲ့နော်ဘယ်အလင်းရောင်ကမှနေရဲ့အလင်းရောင်ကိုမမေ့ဘူးနေမင်းကြီးရဲ့အလင်းရောင်ကအတော့ပါဆုံးနေခါမှာအဲ့ဒါလိုပဲကုသိုလ်ကောင်းမှုတွေထဲမှာတတိဆိုတဲ့အပမာဒတရားတွေအမြင့်မြတ်ဆုံးဖြစ်တယ်ဒါကုကုမြောက်ပေးတဲ့ဥပမာနောက်ဆယ်ခုမြောက်ပါပေးတာတော့ဆိုတော့ဦးဇင်းတို့သမုဒ္ဒရာကြီးနဲ့ဥပမာပေးတယ်နောက်ကဘာမြင်ရင်လောကကနေပြီးတော့စီစဉ်သွားတဲ့မြစ်တွေချောင်းတွေညာရင်ရှိဘူးလားရှိနော်မြစ်ကြီး၅ဆိုမြင့်ငယ်၅ရာဒါတော့စာစုလေးပေါ့တကယ်တကယ်ကတော့အဲ့လိုကြီးအတိအကျမဟုတ်ပါအဲ့လိုပဲမြစ်ကြီးမြင့်ငယ်ချောင်းကြီးချောင်းငယ်အတွေ့အတွေ့ဘယ်ကိုစီစဉ်သွားတော့ဆိုတော့ပင်လယ်သမုဒ္ဒရာကြီးကိုစီစဉ်သွားကြတယ်အဲ့ဒီမှာအလုံးရှုဝေးမိကြတယ်ဘေကြီးရဲ့အစုအဝေးကမှသမုဒ္ဒရာကြီးရဲ့အစုအဝေးကိုမမေ့ဘူး။အားလုံးဒီသမုဒ္ဒရာကြီးကိုဥဆိုင်နေကြရတယ်ခေါင်းတိုက်နေကြရတယ်။သမုဒ္ဒရာကိုရေအစုအားလုံးနေထဲမှာအမျက်ဆုံးအကြီးဆုံးလို့ဆိုရတယ်။အဲ့ဒါလိုပဲကုသိုလ်ကောင်းမှုတွေထဲမှာတတိယဆိုတဲ့အပ္ပမာဒတရားအမျက်ဆုံးဖြစ်တယ်တဲ့။ဘာပြုလို့လဲဆိုတော့ကုသိုလ်ကောင်းမှုမှန်တယ်များဒီအပ္ပမာဒမှာအခြေခံရတယ်ဟောအဲ့ဒီစကားလေးပါ။အဓိကကြတဲ့အဲ့ဒီစကားလေးကိုအရင်ကမပြောမိဘူးနော်။ကုသိုလ်ကောင်းမှုမှန်မြဘယ်မှာအခြေခံရအပမာဒမှာအခြေခံရတယ်ဆိုလိုတာကသတိမရှိဘဲနဲ့သတိမဖြစ်ဘဲနဲ့ကုသိုလ်မဖြစ်နိုင်ဘူးကောင်းတာမဖြစ်နိုင်ဘူးဆိုတာလေးကိုနားလည်ရပါနော်စဉ်းစားနော်ဘယ်လောက်သူအရေးပါတယ်တော့ကြည့်ကြတော့ဟုတ်လားတရားကျင့်လို့ရောစရာတော့ရေးရဥမာလေးပေးပြီးတော့စာမုတ်ကလေးရေးတာစာမုတ်လေးကခုတုန်းကတော့ရတယ်ခုတော့လည်းမရတော့ပြန်စုခမရဘူးသိလားအဲ့မဲ့ဥမာကကောင်းတော့လို့ပြောရအောင်ပါပဲအခုမီးလေးတွေလင်းနေတယ်ဆိုတာခလုတ်ကလေးကိုနှိပ်လိုက်လို့မီးလေးလင်းလာတာပါတဲ့အဲ့မဲ့ခလုတ်ကြီးတွေပဲလည်းလင်းတာမဟုတ်ဘူးပင်မတကြိုကြီးနဲ့လည်းတွယ်ထားသေးတယ်တဲ့အဲ့ခလုတ်ကလေးရှိတာနဲ့လည်းမီးတို့တွေတွယ်ထားတာနဲ့လည်းလင်းတာမဟုတ်ဘူးနှိပ်လည်းနှိပ်ရသေးတယ်တဲ့သုံးချက်ကဥမာပေးတာအဲ့ဒီခလုတ်ကလေးကတတိပဲတဲ့တတိခလုတ်ကိုနှိပ်လိုက်နှိပ်လိုက်ရင်မီးလင်းလာတယ်ဒါပေမဲ့ပင်မတကြိုးတွေနဲ့တွယ်ထားတဲ့ကြိုးရှိတယ်အဲ့ဒါကဘုံဆိုသရတရားကိုပြောတာလေနှိပ်လိုက်တယ်ဆိုတာလေကဝရိယကိုပြောတာလေနော်အပမာဒဆိုတဲ့တတိကိုခလုတ်နဲ့ဥမာပေးတာနော်သူ့အပိတ်အဖွင့်လေးကမီးအလင်းအမှောင်ကိုမလုပ်နေတော့ပန်းနေနေတာတတိရှိရင်မီးလင်းမယ်တတိမရှိရင်ဒီမလင်းပညာညာကိုကြီးညွှန်းတာပေါ့နော်အလင်းအောင်ဆိုတာအဲ့တော့တတိရှိလိုက်တာနဲ့အတိပါပူပြီးတော့ရှိလာတယ်တတိမရှိတာနဲ့အတိပါပြောက်တယ်အောင်ဒါပေမဲ့အဲ့ဒီတတိဆိုတဲ့ခလုတ်ကိုနှိမ့်နိုင်ဖို့တော့လိုတယ်ပေါ့နှိမ့်တယ်ဆိုတာမပြောရဘူးဝရိယကိုပြောတာပင်မသရာတရားဆိုတဲ့ဟိုပင်မတကြိုကြီးနဲ့ဒီမီးလေးလေးနဲ့တွေ့ထားတဲ့ကြိုလေးလည်းပဲပြတ်မနေဖို့လိုတယ်ယုံကြည်မှုကိုပြောတာဒါကလည်းပဲအလွန်ကောင်းတဲ့ဥမာလို့ဦးဇင်းသင်ပါနော်ယုံကြည်မှုမရှိလို့ရှိရင်တတိရှိအောင်လုပ်ဖို့မလိုဒီတရားဘောမနာအထုတ်တဲ့လုပ်ငန်းကိုယုံကြည်မှုသာတကြိုးပြတ်နေမယ်ဆိုရင်ဘာမှမီးရလင်းလာတဲ့အကြောင်းကိုမရှိဘူးဟုတ်လားဒါကြောင့်ဦးဇင်းတို့ပေးတဲ့ဘောင်းတော်ကောင်တို့တတိဆိုတဲ့အပမာဒတရားရဲ့စွန့်ရည်တတိဒီမှာတော့မြတ်စွာဘုရားဥမာ၁၀မျိုးတောင်ပေးပြီးတော့ဟောတာဘယ်ကုသိုလ်ကောင်းမှုမျိုးမရှိတတိမှာအခြေခံရတဲ့အပမာဒမှာအခြေခံရတဲ့အပမာဒတွင်ပေါင်းစုံရာရှိတယ်အဲ့ဒီအတုံနှုံးလေးလည်းပါနော်ဒါကြောင့်မို့လို့ကုသိုလ်ကောင်းမှုတွေထဲမှာတတိပြီးအမြတ်ဆုံးစွန့်ရည်တတိထက်လွန်းလို့ဟုတ်လားဒါကြောင့်ဦးဇင်းတို့ကျောစတော်ကြီးရဲ့ဆောင်ပုဒ်ကလေးနှစ်ပုဒ်အဲ့ဒါတော့နှုတ်ထဲတိုးနေသေးတယ်အပမဒေနဗိခဝေသမ္ပါဒေထဝေယဓမ္မသင်္ခါရာအပမဒေနသမ္ပါဒေထနောက်ဆုံးမြတ်စွာဘုရားပြိဋိဘံစံဃာနေမှာပစ္စည်းမဝဆနာနောက်ဆုံးစကားမိန့်ရှိတာရှိဘူးလားရှိတယ်အဲ့ဒါလေးကိုဆရာတော်ကြီးကဘယ်လိုဖွင့်ပြတော့ဆိုဦးဇင်းအရင်သဘောကျတယ်ဝေယဓမ္မသင်္ခါရာပြင်းစွာထိတ်လန့်စေအပမာဒကျင့်စဉ်ကြဘဝအနှစ်တွေ ဝိယဓမ္မသင်္ခါရပြင်းစွာထိတ်လန့်စီအပ္ပမာဒကျင့်စဉ်ပြဘဝအနှစ်ပြဝိယဓမ္မသင်္ခါရဆိုတာအတိပဲအလုံးသိမဲ့ထင်လို့ဥစဉ်ကမပြောတာနော်ဝိယဓမ္မသင်္ခါရဆိုတာဘာပြောရလဲသင်္ခါရတရားတွေဟာတစ်ခုမှတည်နေတာမြင်နေတာမရှိဘူးလို့ပြောတာအကြောင်းတရားတွေကြောင့်ဖြစ်ပေါ်လာတဲ့သဘာဝတရားတွေအခိုက်အတန့်လေးတွေပဲတည်ရအောင်တောက်လျှောက်ပဲပြုတ်ပြည့်ပြည့်စုံသွား တော့ရှောက်ပဲအတိတ်ကထမှန်ပြီးတော့အစားထိုးရအောင်အဲ့တော့ဝေယဓမ္မသင်္ခါရဆိုတာတတ္တဝါကိုထိတ်လန့်တဲ့ထိတ်လိုက်တဲ့ထိတ်လန့်တိုက်တဲ့ဒီသဘာဝတရားတွေကပုံမှာထိတ်လန့်တဲ့ဉာဏ်ကိုရအောင်လို့မြတ်စွာဘုရားဟောပြထားတာအဲ့ဝေယဓမ္မသင်္ခါရပြင်းစွာထိတ်လန့်စီလောကကြီးပျက်စီးနေတယ်လို့ပြောလိုက်တာတတ္တဝါတွေကိုထိတ်လန့်တဲ့ထိတ်လန့်တိုက်တဲ့ဉာဏ်ကိုရအောင်မြတ်စွာဘုရားဟောပြတာ
အပ္ပမာဒကျင့်စဉ်ပြဘဝအနှစ်တွေအဲ့ဒီထိလန့်နဲ့ထိလန့်တိုက်တဲ့ဒီဘဝဒုက္ခဇိုးတွေကလွတ်မြောက်အောင်ဘယ်လိုကျင့်ရမှာတုံးဆိုတော့အနှစ်ချုပ်အပ္ပမာဒတရားကိုဟောပြတာအဲ့ဒီအပ္ပမာဒကကျင့်စဉ်တယ်ဝေယဓမ္မသင်္ခါရကထိလန့်စေတဲ့တရားအပ္ပမာဒကအဲ့ဒီထိလန့်စရာကောင်းတဲ့အခြေအနေဇိုးကနေလွတ်မြောက်အောင်ကျင့်သုံးရမယ်ကျင့်စဉ်တရားနှစ်ခုတည်းနဲ့ပြည့်စုံတယ်နော်ဟ
ကျွန်းနေတဲ့ကျွန်းနေမင်းကြီးကမနေ့ကနေ့လာတဲ့ခါမှာကိုရေကနေထွက်ထွက်ပြီးတော့အကုန်လုံးကြားအောင်ဆိုတော့ချင်းသေးလို့ရဲ့အတန်နဲ့ဟိန်ဟောက်လိုက်ပုံးချင်းအဲ့လိုဟိန်ဟောက်လိုက်တဲ့ဆိုရင်တော်တယ်မှာရှိတယ်။အမြည်ကြီးပုံမှန်နေတဲ့တတ္တဝါကြီးကြွင်းနေတဲ့တတ္တဝါကြွင်းနေဝင်냐ကောင်းငင်မှာကျဆန်းတဲ့တတ္တဝါကောင်းငင်ပြန်냐ရည်နေတဲ့တတ္တဝါရည်နေဝင်သွားကြအနီးနားမှာတကယ်လို ကျင်းနေမင်းရဲ့အစွမ်းကိုသူရဲ့ဟိဟောက်တန်ကြားတာနဲ့ပိဿံတရားအလိုလိုအဲ့လိုကြောက်ရွံ့နဲ့ထိတ်လန့်နဲ့စိတ်ကြီးဖြစ်သွားစေတာအချင်းသေးရဲ့အစွမ်းကိုအဲ့လိုပဲမြတ်စွာဘုရားဒီဟူသောအချင်းသေးကြီးကလောကကြီးကိုဒီဓမ္မဒီဟူသောအတန်နဲ့ဟိဟောက်တယ်လောကကြီးကတည်နေတဲ့လောကကြီးမဟုတ်ဘူးကောင်းတဲ့လောကကြီးမဟုတ်ဘူးလောကကြီးဟာလူချင်းမှုမမှန်မှုကြောင့်ဆက်လက်ပြီးတော့ဖြစ်ပေါ on, to Hadi, Chow on, like it's about Jim or Jim, to the Jim. This is a day what they are done, the Piaji with the Chin Mini, they hold it at that. Prima, I didn't hold her. Prima, you know, Doka, Loka Nirora, Loka Nirora Kamini Privas, Loka, so they don't know in a horror. Doka and Loka Sura, Namera Guerra to do it. Oh, yeah. Prima Yasovia, that guy has a resolution and a horror. That guy has a letter to Kari with Jora of a champion, no? And of Yoni Navarro, Loka Ji at the war among whom Yasovia, Pokian ladies rather than they are, Alodaro, Chinni Mingi Hing all day at Tano. อัลลอฮ์เมษวาพยาเยเตียตันนี่โจจ้าได้คําว่าโหอัตตอลนชีวาเลยสุดะณติจมาริกาตองอ๋อโตเลยเป็ดเป็ดสีเด็ดๆตะบาวาชีตะเลตรุอลนมีเลยอนิญาเลยบ่เนาะตะโกอ่ะคริโลจ้าတော့โตเลยเป็ดอัลลอฮ์เป็ดสีเด็ดๆเตียเรมาอจုံးဝင်ตะเลตรุတော့อเปญจันฉิ่ลั่นเนี่ยตုံลุ่ดะตะโกဖြစ်တယ်ဟုတ်လားအတော့ခက်တာက น้าเลยจ้าวุโดดูเลยเนี่ยดูเลยโหลดาวเส้นน่ะไม่ပါเลยอุเนี่ยดีตุ๊ดตันนี่กูจาผ่าได้คาเจอแล้วหุล่ะน้าไม่จ้าอ่ะวุสุรุษิญจောက်เสียก็มันแล้วไม่ตีกูเนาะเทลันเสียก็มันแล้วไม่ตีกูดีโหลเว้ยตั้วเลยอ๋อแต่ชุจาโดเลยเว้ยน้าสุดาก็เบกรีน้าโหอธิกาจีญ้อนน่ะหมดป่าวญานน้าบ่เนาะตีไหนเนี่ยเมียนไหนเนี่ยน้าเลยไหนเนี่ยตะโบปอกไหนเนี่ยดัดตะบาวาเลยแหละอาชีกันอาภิญปาบ่โดเลยหุยล่ะ အဲ့လိုမျိုးကြားလိုက်ရပြီရှင်။အော်တို့ရဲ့အခြေအနေကကျင့်တဲ့နေတဲ့အခြေအနေမဟုတ်ဘူးဆိုတာကိုမသိနိုင်ဘူးလား။သိနိုင်တယ်။ဒါကြောင့်ဝရဓမ္မသင်္ခါရပြင်းစွာထိတ်လန့်စေ။အပ္ပမဒကျင့်စဉ်ပြဘဝအနှစ်တွေလို့ဆိုရည်ရည်။အသင်္ခါရတရားတွေပျက်စီးလိမ့်မယ်ဆိုတာထိတ်လန့်စေတဲ့ဉာဏ်ကိုရဖို့အတွက်ဟောတာ။အမ္မာဒီနာတမ္မာဒိဋ္ဌဆိုတာကအနှစ်ချုပ်အကြည့်ဆုံးဆုံးကျင့်စဉ်က ာမဟုတ်ပါဘူး เนเน่ตองอ่อนอ๋อหลูดิดีลองญาไปแล้วอ๋อลาจาจาตะโจมาอลุอ้าได้หลูไม่ใช่ว่าเนาะอกงลงจงกันตกชาနေจาได้หลูดิบ่ဟုတ်ล่ะดีจาได้ก็เว้ยติโอลาပြီးတော့สุเว้ยမိတယ်ဆိုတာဒီတရားဓမ္မရဲ့ပုံမှာဘယ်လောက်စိတ်ဝင်စားတယ်ဆိုတာကိုကြားတာရမရောက်ဘူးล่ะဆက်တော့တရားချင်းကိုဘဝရဲ့အရေးကိုကိုဘယ်လောက်လေးထားလဲဆိုတာကိုလည်းပဲကြားတာရရောက်ပါ အလုံးလာကြတယ်ဆိုတာဟောဘုန်းကြီးတို့လည်းဘုန်းကြီးအားမငယ်အောင်ဟဲ့ဆိုတော့လာကြတယ်လေပါခြင်းပါမယ်ဟုတ်လားဒါပေမဲ့အဲ့ဒါလည်းဦးဇင်းကဝန်တာပါတယ်မေတ္တာသဘောပေါ့ဒါပေမဲ့ကိုယ်ကြီးကိုတွေးပြီးတော့လာတာလည်းပဲအလွန်ကောင်းပါတယ်ဟုတ်တယ်မဟုတ်လားနော်အဲ့ဒါဦးဇင်းတို့ပေးတဲ့ပုံတော့အချိန်လေးရှိပါပြီနော်အဲ့တော့ဒီနေ့ဒါနှုတ်ဆက်တရားပေါ့ဟုတ်လားနော်ပါတတိယတတိယအစွမ်းနဲ ဟုတ်လားတပြောရတာလေးတွေပြန်ပြီးတော့နှိမ့်ချုပ်ကြည့်မယ်နော်စေဤအစွမ်းနဲ့တော့လောကကြီးကိုစေကခေါင်းဆောက်တယ်တတဝါတွေဒီဟုတ်တော့လောကကြီးစီစိတ်ဆွဲမြင်ရတော့ကိုလိုက်နေရတယ်စိတ်ဒီဟုတ်တော့တခုတော့တရားရဲ့အလိုကိုအလုံးစုံသောတတဝါတွေဟာအလိုလိုက်နေရတယ်ဒါကြောင့်စေကဆရာကြီးပဲဒါစေရဆွမ်းရတတိတွေကိုဦးဇင်းတို့နားလည်ဖို့ကြိုးစားတဲ့နေမှာအကျဉ်းပြပြနှမျိုးနားလည်းနှမျိုးလောက်တော့နားလည် ကောင်းတဲ့စိတ်ကအချင်းချင်းမုန်းဒီဆက်ဆုပ်နေကြတဲ့ဉာဏ်သူတွေတယောက်ကိုတယောက်ဒုက္ခပေးတာတဲ့မကောင်းတဲ့စိတ်ကတတ္တဝါတွေကိုပို့ပြီးတော့ဒုက္ခပေးနိုင်တယ်အလွန်မေတ္တာကြီးမားလာတဲ့မိခင်ဖခင်တွေကမပေးနိုင်တဲ့ချမ်းသာဒုက္ခမျိုးကိုကောင်းတဲ့စိတ်ကပေးနိုင်တယ်ဒါလေးတွေမမေ့နဲ့နော်ကောင်းတဲ့စိတ်ရဲ့ဆိုတာမကောင်းတဲ့စိတ်ရဲ့ဆိုတာပဋိယဆွမ်းတတိချက်မြစ်တဲ့ ဘလို့လမ်းကြောင်းတဲ့ပြီမလဲရော။ဘာနဲ့ထိန်းချုံလို့။တတိနဲ့ထိန်းချုံရမယ်။တတိကတော့အစွမ်းပါလေဆိုတဲ့စိတ်ထဲမှာ तू ကထပ်ပြီးတော့ဘာလုပ်နေလို့။စွမ်းနေရ။တတိကိုအာကိုရ။ဟုတ်လား။အဲရိုးတော့ရိုးလေးနော်တတိဆိုတာအောင့်မိတဲ့သဘောလေးအမှန်ရတဲ့သဘောလေးတတိမပြတ်စင်းနေဆို။အဲ့ဒီတတိရဲ့အစွမ်းကိုကျတော့ဦးဇင်းတို့ဘယ်နှမျိုးလောက်ပြောရတော့နော်အာကုသို့မဖြစ်အောင်တာမြင့်နိုင်တယ်ကုသို့ဖြစ်အောင်ဆောင်ရွက်နိုင်တယ်အကြံမြင့်နှစ်မျိုးပေါ့ဟုတ်လားအခါမဲမှာအခါမဲရွာလိုက်တဲ့မိုးကြီးကကောင်းငင်မှာဆိုင်နေတဲ့မြူတွေကိုဖယ်ရှားပြလိုက်တဲ့လိုမျိုးတတိထားလိုက်တာနဲ့ကိုယ်စိတ်ထဲမှာဖြစ်နေတဲ့မကောင်းတဲ့ဓာတ်တဘာဝတွေဟာတခါတည်းရောက်ပြေသွားတယ်အထက်မိုးကောင်းငင်မှာလေမျိုးစုံတိုက်တဲ့လိုတတိသာထားမယ်ဆိုလို့ရှိရင်ကောင်းမြတ်တဲ့ဓာတ်တဘာဝတွေအလို့လျောက်ဖြစ်ပေါ်လာလိမ့်မယ်ဒီအဓိကကြားတဲ့တော့ကြားကြားတဲ့ဇာတ်လေးကိုမှတ်မိရအောင်ဟုတ်လားဒါကြောင့်အဲ့ဒီတတိကိုပဲမြတ်စွာဘုရားအပ္ပမာဒဆိုတဲ့အတုံးလုံးလေးနဲ့မဖြစ်သေးတဲ့ကုသိုလ်တွေကိုဖြစ်ပေါ်စေတဲ့နေရာမှာဖြစ်ပြီးသားအကုသိုလ်တွေကိုဖြစ်စီပြစ်နိုင်တဲ့နေရာမှာတတိလောက်အပ္ပမာဒလောက်စွန့်ရင်တတိထမြက်တာငါမမြင်ဘူးလို့ဒီလိုလဲဟောတာရှိရောနောက်ဆုံးအရင်မှာပြောသွားတော့အပ္ပမာဒတုတ်တံတဲ့တတိရဲ့ခုံကြီးကိုဥပမာ၁၀မျိုးပေးပြီးတော့မြတ်စွာဘုရားချီးမွမ်းမှန်းထုတ်တာအောင်တရဝါလီထဲမှာမြတ်စွာဘုရားဒီအမျက်ဆုံးဘုံတရဝါလီရဲ့ခြေရာထဲမှာဆင်းခြေရာဒီအကြီးဆုံးအိမ်တိမ်မှာအထွတ်ဆိုတဲ့ခေါင်းဒီအမျက်ဆုံးဟုတ်လားသုံးမျိုးရှိနော်ပြီးတော့ပါတော့အနှစ်နန်းနာထဲမှာအကျော်ပင်ရဲ့အနှစ်ဒီအမျက်ဆုံးဟောအမြင့်နန်းနာတွေထဲမှာအကျော်ပင်ရဲ့အမြင့်ဒီအမျက်ဆုံးအနှစ်နန်းနာတွေထဲမှာစန္ဒကူညီရဲ့အမြင့်ဒီအနှစ်ဒီအမျက်ဆုံးအပွင့်နန်းနာတွေထဲမှာမြက်လေးပိုင်းရဲ့ရလာအနှံ့ဒီအမြတ်ဆုံးနောက်ပြီးတော့ခုနှစ်ခုမြောက်ကစက်ပြဝရေးမင်းဒီမင်းဒီထဲမှာအမြတ်ဆုံးနော်လာဒီခြေတကာတွေရဲ့အကြောင်းတွေထဲမှာအတာလွန်ဆုံးလာရနော်နေမင်းရဲ့အလင်းရောင်ဟာနေမှာတွန်းနေတောက်ပံ့မှုအမိုက်တိုက်ကိုဖေးချောက်ပြီးတော့တည်တဲ့နေရာမှာသူဒီပလွန်ကဲဆုံးနောက်ဆုံးကသမုဒ္ဒရာဆိုတာရေအစုအဝေးတွေထဲမှာရစ်တွေချောင်းတွေထဲမှာသူဒီအကြီးကျယ်ဆုံးအဲ့ဒါတွေပဲကုသိုလ်ကောင်းမှုတွေထဲမှာအပမာဒဒီအမြတ်ဆုံးဘေကုသိုလ်ကောင်းမှုပဲဖြစ်ဖြစ်အပမာဒမှာအကျုံးဝင်ရတယ်အပမာဒကိုအခြေခံရတယ်ဒါကြောင့်အမာဒဒီအမြတ်ဆုံးနောက်ဆုံးဏိဂုံးကျုပ်ပါလေပြောသွားတော့ဝရဓမ္မသင်္ခါရပြင်းစွာထိတ်လန့်စေဘုရားတိဥတော်ရှင်တိမင်းကြီးကလောကကြီးရဲ့မတည်မြဲတဲ့သဘာဝကိုမှမကန်ကတိလာထင်ရှားအောင်ဟောပြတော်မူခဲ့တယ်ဟုတ်လားဒါထိတ်လန့်နေထိတ်လန့်နေတဲ့သဘာဝတရားတွေကမှထိတ်လန့်မှုစစ်မှန်တဲ့ဉာဏ်ကိုရဖို့အတွက်မြတ်စွာဘုရားဆောင်ရွက်ချက်ပေါ့ဟုတ်လားဝရဓမ္မသင်္ခါရပြင်းစွာထိတ်လန့်စေအပမာဒကျင့်စဉ်ပြဘဝအနှစ်တွေ အဲ့ဒီခြေတန်းတရားကောင်းနဲ့ဆိုသွားနေဒီအနေထားမျိုးကနေဒကာမတို့အရှင်တို့လွတ်မြောက်ခြင်းနဲ့ဆိုလို့ရှိရင်အပမဒသရတိတရားဒီအနှစ်ချုပ်အပြည့်စုံဆုံးပြောထားတဲ့ကျင့်စဉ်ကဒါတိထားတဲ့ကျင့်စဉ်ကိုကျင့်သုံးရင်ဒီဒုက္ခတွေကလွတ်မြောက်မှာပေါ့အကြောင်းအမျိုးမျိုးကြောင့်ဒကာမတို့အရှင်တို့တွေဟာဒါတွေကိုလွတ်လွတ်ကူကူတည်ခွင့်ရတယ်တာဝေကံကောင်းထောက်မှဆိုတာဒီလိုပြောတယ်ပေါ့ဟုတ် kajang beda bang beda bang tu di, tadi sura apa mara dia lagang thambiro, ukan nama cedang tu bawa dia dia boma, tanah ni ni mama kanga ammi amma ya ni dia di lejeng kau ni tu, cuci cuci thambiro, abah doka dia lumia on cuci ni ni ada pokul cuci baju lu isinu sangat jupiro, di kene jilu ado ado, dana tila, tamadi kenya kudo kamu susu jang. ยาดวีโดโดดีแม่งยังผู้ยังยันในบางคนที่ยันทุกชาวยันบอกคิวยาสีกงโตผู้ปัจจนาองสุคิวยากงยาตดี